Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်စက်တင်ဘာလ29ရက်တောက်ကြနေ့ညပိုင်းည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကိုအမြန်ဆုံးကင်တွယ်ဖြစ်ရှင်းမှုကုလသမဂ္ဂတွင်ရင်မှုချုပ်ကလွန်ညွန့်ရေးကောင်စီမှတိုက်တွန်းလိုက်ပါတယ်။ Hurricane Monday Maria တန်ပြင်းထန်ခံခဲ့ရတဲ့ American ဘိုင် Puerto Rico ကျွန်းမှာ American တပ်ဖွဲ့ဝင် 8,000 ပါဝင်လူဝင်အား 1,000 နဲ့အရေးပေါ်အကူအညီပေးနေတဲ့အကြောင်းသမရအင်ဂျီရောကပြောလိုက်ပါတယ်။ဒီလိုထိခိုက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့နားဆင်ရမှာက
ဒီတိုင်းဒီနေရာမှာလုပ်တဲ့စီမှာသူကတော့အများကြီးသူကဟိုဥစ္စာပေါ့နော်ပါဝင်ဖြတ်ဖြတ်ရလာတော့မဟုတ်ဘူးအဲ့မှာတက်မတော်ရဲ့အဆုံးဖြတ်နဲ့နေမီယာအုပ်ချုပ်ရေးအဆုံးဖြတ်နဲ့ပါနေတယ်ဒီတိုင်းနဲ့ကျန်တဲ့ကိစ္စအပြီးပြီးမှလည်
းတင်းစာဆရာဦးစီသူအောင်မြင့်ပြောသွားတာပါပြည်စုံကိုတင်းနဲ့ပြီးမှနားဆင်ကြပါမယ်ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဒုက္ခသည်အဖြစ်နဲ့သူတို့ကိုမပုံတင်ထားတဲ့ကပ္ပမရိုဟင်ဂျာဆိုတဲ့နာမည်ကိုဖော်ပြဖို့တောင်းဆိုတဲ့အကြောင်းတွေအပြင်ထိုင်းနိုင်ငံကအလုတ်သမားမပုံတင်ခြင်းပြဿနာအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွင်မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကိုအမြန်ဆုံးကင်တွယ်ဖြစ်ရှင်းမှုကုလသမဂ္ဂတွင်ရင်မှုချုပ်ကလွန်ညွန့်ရေးကောင်စီမှတိုက်တွန်းပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့လတဲ့ ARS အစိုးရအုပ်စုကလွန်ညွန့်ရေးကိစ္စကဏ္ဍကိုအကြမ်းဖက်တိုက်ခတ်ခဲ့ပြီးတဲ့နောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်း9000လောက်ထွက်ပြေးလာတဲ့အထိအခြေအနေတွေဆိုးရွားလာနေကြောင်းလည်းပြောဆိုခဲ့တာပါ
The situation has spiraled into the world's fastest developing refugee emergency and the humanitarian
ခိုင်ပြည်နယ်ကချင်းနေရရေးပေါ်ဒုက္ခသည်ပြဿနာလူသားရေးဆန္ဒမှုနဲ့လူ့ခွင့်ရေးဆန္ဒအိမ်မဆိုးရေးတစ်ခုဖြစ်ကဘာမှအလင်းမြန်ဆုံးနှုံနဲ့ကြီးထွားလာနေတဲ့အကြောင်းအတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကလွန်ညွန့်ရေးကောင်စီမှာပြောဆိုလိုက်တာပါခိုင်ပြည်နယ်ကပြစ်ပခတ်တွေနဲ့ပတ်သက်လို့လွန်ညွန့်ရေးကောင်စီမှာတလအတွင်းတကပိတ်၃ချိန်ဆွေးနွေးခဲ့ပြီးတဲ့နောက်မနေ့ကတော့ပထမဆုံးချိန်ဖြစ်အများပြည်သူရှေ့မှာဆွေးနွေးခဲ့တာဖြစ်ပါတယ်။တွင်ရင်မှုချုပ်ကတော့ရခိုင်ပြည်နယ်မှာစစ်စင်ရေးတွေရပ်ဖို့လူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်ထောက်ပံ့ခွင့်ရှိဖို့နဲ့ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နေရရင်ပြန်နိုင်အောင်စီစဉ်ဖို့လည်းတိုက်တွန်းထားတာပါ။ညွန်ရင်ကောင်စီမှာမြန်မာနိုင်ငံပေါ် PR ပြောဆိုခဲ့ကြတဲ့နိုင်ငံတကာတန်တမန်တွေကကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကင်ဟယ်လီကတော့ရခိုင်ပြည်နယ်မှာလူညွန့်ရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ဖောက်မှုတွေအင်အားလုံခြုံတုံးတာတွေကိုကန့်ကွက်ပြောဆိုခဲ့တာပါမြန်မာနိုင်ငံကိုစားလူညွန့်ရေးကောင်စီမှာရှင်းလင်းတင်ပြခဲ့တဲ့အမျိုးသားလူညွန့်ရေးအချက်မေးပုဂ္ဂိုလ်ဦးတောင်းထွန်းကတော့မြန်မာစိုးအနေနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုလက်မခံကြောင်းနဲ့လူညွန့်ရေးတပ်ဖွဲ့တွေကိုလည်းဥပဒေနဲ့ညီကျင့်သုံးဖို့ညွှန်ကြားထားကြောင်းကောက်ွယ်ပြောဆိုသွားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုလည်းပြန်လည်စစ်ဆင်လက်ခံမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံအခြေအနေမှန်တွေကိုကိုယ်တိုင်ကိုယ်ကျလာရောက်လည်လာဖို့ကုလသမဂ္ဂတွင်ရင်မှုချုပ်ကိုလည်းဖိတ်ကြားလိုကြောင်းပြောကြားသွားပါတယ်
ရှိခိုင်ပြည်နယ်ကအခြေအနေတွေအပေါ်နိုင်ငံတကာအတိုက်အဝန်ကြားဆိုရင်မူရေ PR တွေတိုးလာနေချိန်မှာပဲအမေရိကန်အစိုးရကမြန်မာနိုင်ငံအပေါ်ပိတ်ဆို့တံခါးအရေးယူဖို့နဲ့ဆက်ဆံရေးကိုပြန်လည်သုံးသပ်ဖို့အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။ရှိခိုင်ပြည်နယ်ကပဋိပက္ခတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူ9000လောက်အထိရှိနေပြီလို့ကုလသမဂ္ဂရဲ့ခန့်မှန်းချက်ထွက်ပေါ်လာပြီးနောက်မှာပဲအမေရိကန်ပြည်ထောင်စုကနိုင်ငံရေးပါတီချင်းတစ်ခုဖြစ်တဲ့ Republican နဲ့ Democrat Party လွှတ်တော်အမတ်22ယောက်ကအစိုးရကိုမနေ့ရက်ကပဲတိုက်တွန်းလိုက်ကြတာပါ။လွန်ခဲ့တဲ့နှစ်တွေအတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကိုပြောင်းရေးမှာအရေးကြီးတဲ့အခမ်းအနားကပါဝင်ခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့လက်တလောရိုဟင်ဂျာရင်းဆိုင်နေရတဲ့ပြဿနာမှာတပတ်တလန်းကမကူညီရင်ရရှိထားပြီးတာတိုးတက်မှုတွေကိုထိခိုက်နိုင်ကြောင်းနိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID အကြီးအကဲ Mark Greenwood ပေးပို့တဲ့စာရဲမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုတွေစုစုပေါင်းပေါင်းကျူးလွန်ခဲ့ကြောင်းခိုင်လုံတဲ့ဆွဆွဲချက်တွေရှိနေတာကြောင့်ကျူးလွန်သူတွေကိုဖော်ထုတ်ပြီးတံခါးအရေးယူဖို့လည်းတိုက်တွန်းထားပါတယ်။မြန်မာအစိုးရနဲ့နိုင်ငံတကာကလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးအပ်နိုင်အောင်ခွင့်ပြုဖို့နဲ့အမေရိကန်အစိုးရအနေနဲ့အကူအညီအထောက်ပံ့တွေတိုးမြှင့်ဖို့လည်းတိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်ကအကြက်တဲတွေကိုမြင်းမြန်ဆန်ဆန်ကင်တွယ်ဖြစ်ရှင်းဖို့ပြက်ကွက်ခဲ့မယ်ဆိုရင်ရေရှည်အကျိုးဆက်တွေဟာဒေသတွေနဲ့တစ်ကမ္ဘာလုံးကိုပါရက်ခတ်လာနိုင်ကြောင်းလည်းအမေရိကန်အထက်လွှတ်တော်အမတ်တွေကသတိပေးထားတာပါ။အမေရိကန်အစိုးရတာဝန်ရှိသူတွေထံပေးပို့တဲ့စာကိုလက်မှတ်ရေးထိုးခဲ့သူတွေထဲမှာတော့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ကာဒင်အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရဲ့ကော်မတီဥက္ကဋ္ဌဂျွန်မက်ကိန်းတို့လည်းပါဝင်ပါတယ်။ ရှေ့သတင်းမှတ်ထက်မှာလည်းအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကရင်ဂျာအချက်အဲဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုလုပ်ဖို့စီစဉ်ထားပြီးမကြာသေးခင်ကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှိတောင်အာရှရေးရာတူလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီလည်းတက်ရောက်ထွက်ဆိုမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
ဟာရီကိန်းမုန်နဲ့မာရီယာတန်အပြင်းထန်ခံခဲ့ရတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာအမေရိကန်တပ်ဖွဲ့ဝင်9000ပါဝင်လူငယ်1000နဲ့အရေးပေါ်အကူအညီပေးရနေကြောင်းသမ္မတအင်ဂျီနီယာကပြောဆိုလိုက်ပါတယ်။အမေရိကန်ရေတပ်ကဂရင်းတထောင်ဆက်စစ်သည်မော့ကွန်ဖော့တာလည်းဒီကနေ့ပေါ်တိုရီကိုကျွန်းကိုတွားရောက်မှာပါ။ကျွန်းပေါ်မှာရှိတဲ့စေယုံ69ခုနဲ့အသုံးပြုလက်ပတ်နေတဲ့စေယုံစုစုပေါင်း44ခုရှိနေတဲ့အကြောင်းလဲအမြင့်မြင့်လုံကျွေးချမေးပုဂ္ဂိုလ်တွန်ဘောဆက်ကပြောပါတယ်။ပေါ်တိုရီကိုကဟာရီကိန်းတန်တင့်သူတွေကိုအကူအညီပေးလုပ်ငန်းတွေကိုဦးဆောင်ဖို့ဒုတိယဘူချုပ်ကြီးဂျက်ဖရီဘိုကာနင်ကိုပန်ဂွန်စစ်တမ်းတို့ကလည်းတာဝန်ပေးရထားပါတယ်ဒီလ19ရက်နေ့ကဟာရီကိန်းမုန်တိုင်းတက်ခတ်ခဲ့ရကနေအဆောက်အဦတွေဆက်သွယ်ရေးတွေနဲ့တတက်ကြံတွေဖြစ်တဲ့လက်စစ်ဒါဘစ်စနစ်ကိုလည်းအကြီးအကျယ်ထိခိုက်ပျက်စီးခဲ့ပါတယ်အမေရိကန်ဆွေရကတော့မုန်တိုင်းတန်တင့်သူတွေကိုအကူအညီပေးဖို့နှောင့်နှေးတယ်ဆိုပြီးဝေဖန်ခံနေရတာပါပေါ်တိုရီကိုကျွန်းမှာအရေးပေါ်အခြေအနေကြီးညာပြီးနောက်ရှေ့ရကျမှာကယ်ဆယ်ရေးလုပ်ငန်းတွေကိုဦးဆောင်မဲ့သူတို့ကိုခန့်ခဲ့တဲ့ပုံမှာလည်းဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်အမိမြေလုံရေးချမ်းမြေပုဂ္ဂိုလ်ဘောဆက်ကတော့လုံခဲ့တဲ့ရှေ့တုန်းကကျက်သုံးမွေရဘူချုပ်ကြီးတယောက်ကိုတာဝန်ပေးရတော့တဲ့အခြေအနေမျိုးမတွေ့ခဲ့ရဘူးဆိုပြီးအင်ဂျီရောသတင်းစာရှင်းလင်းပွဲမှာကောက်ွယ်ပြောဆိုခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရှေ့သတင်းပိုင်အင်္ဂါနေ့မှာအမေရိကန်ပိုင်ပေါ်တိုရီကိုကျွန်းနဲ့ Virgin Islands ကျွန်းစုတွေကိုတွားရောက်ဖို့စီစဉ်ထားပါတယ်
အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာတရုတ်နိုင်ငံကိုဒုတိယအကြိမ်ခီးစဉ်ဖြစ်သွားရောက်နေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ပေါ်အပြင်းထန်ဆုံးဖိအားပေးရမှာတရုတ်အစိုးရရဲ့ပူပေါင်းဆောင်ရွက်မှုရရှိနိုင်ဖို့ကြိုးပမ်းမှာဖြစ်ကြောင်းလည်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နိုဝင်ဘာလတရုတ်နိုင်ငံခီးစဉ်မတိုင်မီသွားရောက်မဲ့ဝန်ကြီး Tillerson ဟာ Washington DC ကနေမထွက်ခွာခင်မနေ့တုန်းကတရုတ်ဒုတိယဝန်ကြီးချုပ် Lee Yong-dong နဲ့တွေ့ဆုံပြီးနိုင်ငံလူထုကြားဆက်ဆံရေးအပအဝင်နိုင်ငံခြားပူပေါင်းဆောင်ရွက်မှုတွေတွေ့မြင်ရေးဆွေးနွေးခဲ့ပါရယ်အမေရိကန်ပညာရေးဝန်ကြီး Bestie DeVos လည်းပါဝင်ဆွေးနွေးခဲ့တဲ့မနေ့ကတွေ့ဆုံမှုအတွင်းနိုင်ငံလူငယ်ကျောင်းသားဖလှယ်ရေးအစည်းအဝေးတွေကိုလည်းဆွေးနွေးခဲ့ကြတာပါမြောက်ကိုရီးယားကနေကြောင်မင်းသွေးတန်တတူရိုင်းခဲတတူရိုင်းနဲ့ပင်လယ်ဇာရီတရုတ်နိုင်ငံကိုတင်သွင်းမှုတွေရပ်တန့်ဖို့လဲအမေရိကန်ကအနိကတိုက်တွန်းနေတာပါမြောက်ကိုရီးယားရဲ့ဝင်ငွေကိုဖျက်တောက်ဖို့ကြိုးပမ်းရမှာမြောက်ကိုရီးယားရဲ့အဓိကကုန်သွယ်ဖက်ဖြစ်တဲ့တရုတ်နိုင်ငံရဲ့ပူပေါင်းဆောင်ရွက်မှုတွေဟာအဓိကတော့ချက်ဖြစ်ကြောင်းလဲအမေရိကန်ကပြောဆိုထားပါတယ်
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တပ်မြန်မာပိုင်းစစ်စင်ရဲ့တောက်ကြနေညသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နိုင်ငံကာဘူးမြို့တော်ကရှီယာမွတ်စလင်တွေဝိပျော်ရနေရတခုမှာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ6ဦးသေဆုံးပြီး28ယောက်ထဏ်ရာရခဲ့ကြောင်းအာဖဂန်စိုးရတောင်ရှိသူတွေကပြောပါတယ်။မြို့တော်ရဲ့ကလာအီဖတာဟူလာရက်ကလူတွေပြစ်ချက်နေတဲ့ဝိပျော်ရနေရတခုမှာတိုးတိန်သမားအယောင်ဆောင်ထားတဲ့ဘုံးခွဲသမားကအတွင်းထဲဝင်မှုကြိုးစားစင်မှာပဲအဆောင်ရဲကစစ်ဆေးပြီးပြစ်ခတ်ခဲ့ကြောင်းလည်းမျက်မြင်တွေ့ရှိသူတို့ချို့ကပြောဆိုခဲ့ကြပါတယ်ဒီနောက်မှာတော့တက်ခိုက်သူဟာကိုယ်မှာပတ်ထားတဲ့အသေးခံဘုံးကိုဖောက်ခွဲခဲ့တာပါပြင်းထန်တဲ့ဘုံးပေါက်ကွဲမှုကြောင့်ကလေးငယ်တွေပါဝင်တင်းဆုံသူရေတွေဟာအာဏာပိုင်တွေထုတ်ပြန်ထားတဲ့ကိန်းဂဏန်းထက်ပိုများနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်အာဖဂန်သမ္မတအရှက်ဂါနီကတော့တက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးအကြမ်းဖက်ဝါရီရဲ့တက်ခိုက်မှုတွေကြောင့်အာဖဂန်ရဲ့ညီညွတ်မှုပြိုကွဲမှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါတာလီဘန်ပြောခွင့်ရသူကတော့တက်ခိုက်မှုကသူတို့ဖွဲ့နဲ့ပတ်သက်မှုမရှိကြောင်းပြောဆိုထားပါတယ်အနည်းနာမှာပဲနောက်ထပ်အသေးခံဘုံးပေါက်ခွဲမဲ့သူတူကိုမပေါက်ခွဲခင်မှာပဲလွန်ကျွေးရအနာမယ်တွေကဖမ်းဆီးမိခဲ့တဲ့အကြောင်းလဲဒေသခံသတင်းတွေမှာဖော်ပြနေပါတယ်အဲဆုံရောက်ဖွဲ့ရဲ့အာဖဂန်နိုင်ငံကတစ္ဆာကံအုပ်စုတွေကတော့လူနည်းစုရှီယာမွတ်စလင်တွေနဲ့ဗလီကျောင်းတွေကိုတိုက်ခိုက်လေရှိရပါတယ်ကာဘူးမြို့တော်ကရှီယာမွတ်စလင်ဗလီတခုမှဝိပုစုလူပေါင်း20ထက်မနည်းတင်ဆောင်ခဲ့တဲ့အသေးခံတိုက်ခိုက်မှုဖြစ်ပွားခဲ့တာတစ်လလောက်ကြာမှာပဲအခုနောက်ထပ်တိုက်ခိုက်မှုနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုအနေကစစ်အခြေစိုက်ဆံတစ်ခုကိုတောက်ကြတဲ့ကအယ်ရှဘပ်စစ်သွေးကြွားတွေအသေးခံကားမုတ်တွေနဲ့စတင်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဆက်တနတ်တွေ RPG ရော့ကက်လောင်ချာတွေနဲ့တခြားလက်နက်ငယ်တွေကင်ဆောင်ထားတဲ့တိုက်ခိုက်ရေးသမားတွေဝင်ရောက်စီးနင်းခဲ့ပါတယ်။မိုဂါဒီရှုမြို့ရဲ့အနောက်တောင်ဘက် 58 ကီလိုမီတာအကွာဘယ်ရီမြို့အနေကစခန်းကိုစစ်သွေးကြွားတွေဝင်တိုက်ခိုက်ကြတာဖြစ်တယ်လို့ Lower Shabelle ဒေသအုပ်ချုပ်ရေးမှူး Ibrahim Ade Najaska VOA ဆိုမာလီယာဌာနကိုပြောပါတယ်။အခြေစိုက်ဆံကိုစစ်သွေးကြွားတွေမနက်၄နာရီခွဲလောက်မှာဝင်တိုက်ခဲ့တာပါ။အစိုးရတပ်ဖက်ကပြန်လည်တိုက် ိုက်ခဲ့ကြပေမဲ့စစ်သွေးကြွတွေကဒုတိယအကြိမ်မြောက်ထပ်ပြီးဝင်တိုက်ခဲ့တာကြောင့်အပြန်အလှန်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့နာဇက်ကပြောပါရယ်စစ်သွေးကြွတွေကအစိုးရတပ်သားအတော်များများကိုတပ်ဖြတ်ခဲ့တယ်လို့စစ်က၅စီးအပါဝင်စုစုပေါင်းကား၁၀စင်းကိုလည်းတင်ယူခဲ့တယ်လို့ပြောပါရယ်ရိုက်တာသတင်းဌာနကတော့အစိုးရတပ်သား၁၅ဦးကြာဆုံးတယ်လို့ဆိုပါရယ
်ဒီတိုင်းနိုင်ငံအနေနဲ့မဟာမိတ်ဆက်ဆံရေးခိုင်မာအောင်ယူရပြီးအိန္ဒိယအာဖဂန်နစ္စတန်နဲ့ကတ္တာနိုင်ငံတွေကိုတွေ့ရောက်ခဲ့တဲ့အမေရိကန်ကာဝေးဝန်ကြီးဂျေမက်တစ်မနေ့တုန်းကပဲအမေရိကန်ကိုပြန်လည်ထွက်ခွာလာပါတယ်။ခီးစဉ်နောက်ဆုံးဖြစ်ဝင်ရောက်ခဲ့တဲ့ကတ္တာနိုင်ငံနဲ့ပတ်သက်လို့ပြောဆိုရမှာတော့ကတ္တာနိုင်ငံအနေနဲ့စင်ကာပူတွေရင်ဆိုင်နေရပြီးမဲ့အမေရိကန်နဲ့စစ်ပတ်ဆိုင်ရာဆက်ဆံရေးတွေဟာအထူးကောင်းမွန်နေကြောင်းပြောဆိုခဲ့ပါတယ်။ကတ္တာနိုင်ငံနဲ့တခြားအရက်၄နိုင်ငံကြားတန်တမာရေးပြဿနာကိုကြိုတင်သတ်မှတ်ချက်တွေမထားဘဲဆွေးနွေးညှိနှိုင်းမှုကတ္တာဆော်ဘွားရှိခ်တာမင်ပင်ဟာမက်အယ်သာနီကကုလသမဂ္ဂထွေထွေညီလာခံမင်ငွန်းထဲမှာထပ်မံတိုက်တွန်းခဲ့ပြီးရပိုင်းတွင်းမှာပဲကာတာနိုင်ငံကအယ်အူဒေးလီတက်စကန်ကိုဝန်ကြီးမက်တစ်တွားရောက်ခဲ့တာပါ။ဒီရနဲ့နီနီကကဆက်ဆံမှုတွေအစိုးရဝါဒီတွေကိုအားပေးထောက်ခံမှုဆွဆွဲချက်တွေနဲ့ကာတာနိုင်ငံအပေါ်အဆက်ဆံဖြတ်ဖို့ဆော်ဒီအာရေဗျ၊အီဂျစ်၊ဘာရိန်းနဲ့အာရဗ်စော်ဝါများပြည်တော်စု UAE တို့ကဇွန်လထဲမှာပဲကြေညာထားတာဖြစ်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံကျင်းပနေစဉ်ကာတာဆော်ဝါနဲ့တီးဆန့်တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အာရဗ်ငါနိုင်ငံကြားအငင်းပွားနေရတယ်ကိုမြင်းမြဆန်းဆန်းဖြစ်ရှင်းနိုင်လိမ့်မယ်လို့သူ့အနေနဲ့အခိုင်အမာယုံကြည်ထားတဲ့အကြောင်းပြောဆိုခဲ့လို့ဂျာဝင်ညင်းနေပြီကိုလည်းကန့်လန့်ခဲ့တာပါကာတာနိုင်ငံခီးစဉ်မတိုင်မီရရှိခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံမှာမနေ့တုန်းကတော့မြောက်တန်ဒေးစာချုပ်ဖွဲ့နေတူအကြီးကဗိုလ်ချုပ်ကြီးရန်စတိုဒန်ဘတ်နဲ့တူကန်တာအပြည်နယ်ကိုအမေရိကန်ကာဝေးဝန်ကြီးတွားရောက်ခဲ့ပြီးလီတက်အခြေစိုက်စခန်းမှာပဲအမေရိကန်နဲ့နေတိုစစ်တီတွေကိုတွဲဆုံပြီးဆွေးနွေးပွဲတစ်ခုလည်းကျင်းပခဲ့ပါတယ်။အာဖဂန်မှာပိပကတ်တွေဆုံးသက်စေရေးတာလီဘန်တွေနဲ့နိုင်ငံဆွေးနွေးညီနိုင်မှုတွေမှာပါဝင်လာဖို့ဖိအားပေးပူးပေါင်းဆောင်ရွက်အစီအစဉ်တွေနဲ့ပတ်သက်လို့လည်းနေတိုတွင်းမှုချုပ်နဲ့အတူထပ်လောင်းတည်ပြုခဲ့ကြောင်းကိုလည်းအမေရိကန်ကာဝေးဝန်ကြီးဂျေမက်တစ်ကကြေညာရက်ထုတ်ပြန်ပြောဆိုထားပါတယ်။
အိန္ဒိယနိုင်ငံရဲ့စီးပွားရေးအချက်အချာမွန်ဘိုင်းမြို့ကယထာလန်ဂုံးကျော်တရားတစ်ခုပေါ်မှာတိကနစ်လူသွားလူလာများချိန်မှာလူအုပ်နေမယားကလူပေါင်း22ယောက်ထက်မနည်းသေဆုံးပြီး20ကျော်ဒဏ်ရာရသွားပါတယ်။သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းအိန္ဒိယနိုင်ငံမြေယထာဌာနပြောခွင့်ရသူကပြောဆိုထားပါတယ်။မုတ်တုံရာသီမိုးရုတ်တရက်ရွာချတဲ့အချိန်မှာမြို့လေကအဲလ်ဖက်စတုန်းပူဒါမှာလူတွေမုတ်တိတ်ချိန်မှာမတော်တဆလူတွေမိုးခိုချိန်မှာမတော်တဆမှုဖြစ်ခဲ့တာပါလူအုပ်နေမိတဲ့အကြောင်းရင်းကိုတိတိကျကျမသိရပေမဲ့ဂုံးကျော်တရားကကွန်ကရစ်တချို့ပဲ့ကြချိန်မှာတရားပြိုကျတော့မယ်ဆိုရဲဆိုရင်စိတ်နဲ့လူတွေထွက်ပြေးရာကဖြစ်ခဲ့တာလို့လည်းသတင်းတွေထွက်ပေါ်နေပါတယ်အနီးနားမှာရှိတဲ့ဘူရာယံကယထာစီခီးတော်ရဲ့အုံပြုလက်ရှိတဲ့ဂုံးကျော်တရားဟာမနက်ပိုင်းအသွာအလာများချိန်မှာလူတွေနဲ့ပြည့်နေနေလေရှိပါတယ်
မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစီစဉ်နဲ့ပတ်သက်လို့ဒီကွာလုံးကပြစ်တင်ဝေဖန်နေချိန်မှာပဲအမေရိကန်ပြည်ထောင်စုကနောက်ထပ်တန်ခတ်မှုတွေချမှတ်ဖို့ကြိုးစားနေပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ချင်အပေါ်ဖိအားသစ်တွေထပ်ပေးဖို့နိုင်ငံတကာမဟာမိတ်တွေနဲ့သမ္မတထရန့်အစိုးရတို့ပူးပေါင်းဆောင်နေတဲ့အကြောင်းအာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပ
ါ။နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတို့ရဲ့အလက်ပါရှင်ရခိုင်ပြည်နယ်အရေးကိုနိုင်ငံတကာအနေနဲ့ပဂရိအခြေအနေတိုင်းသိရှိနိုင်ဖို့ဆိုရင်သတင်းမီဒီယာတွေကိုလွတ်လွတ်လပ်လပ်ဝင်ရောက်သတင်းယူခွင့်ပြုသင့်တယ်လို့မြမအရေးသုံးသက်သူတွေကထောက်ပြပါဗျ။မနေ့တုန်းကကုလသမဂ္ဂမှကျင်းပတဲ့ရခိုင်ပြည်နယ်အရေးဆွေးနွေးပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အပါအဝင်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတက်ရောက်ဆွေးနွေးရမှာပဂရိအခြေအနေတွေနဲ့ကင်းကွာနေတယ်လို့လည်းထောက်ပြကြပါဗျ။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုဘလို့ပုံစံမျိုးနဲ့ပြန်လည်လက်ခံသွားမှလဲလူမှုအတိုင်းဝိုင်းကြားသဟဇာရရှိရှိနဲ့နေထိုင်သွားနိုင်အောင်နိုင်ငံတကာအနေနဲ့ဘလို့ပန့်ဖို့တင့်တယ်လဲဆိုတာတွေကိုကိုအောင်ကဆက်သွယ်မြင့်မြန်တင်ပြထားပါတယ်ရှင်
လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေရဲ့တောင်းဆိုမှုနဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်ချာစက်တင်ဘာလ28ရက်နေ့ကလုံခြုံရေးကောင်စီမှရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးရှင်းလင်းတင်ပြသွားပါတယ်စစ်တပ်ရဲ့စစ်စင်ရေးတွေအဆုံးသတ်ဖို့လူသားချင်းစာနာတဲ့ကူညီတွေပေးဖို့တွားနိုင်ဖို့နဲ့ဒုက္ခသည်တွေနေရရင်ပြန်နိုင်ဖို့အတွင်းမှုချုပ်ကတိုက်တွန်းသွားပါတယ်ရခိုင်ပြည်နယ်ရင်းကမွတ်စလင်တွေနေရက်စွန့်ခွာထွက်ပြေးနေရတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေပြည်ပသတင်းမီဒီယာတွေကတစ်ဖက်ဆောင်းနေရေးသားနေကြတယ်ဆိုပြီးပြောဆိုနေချိန်မှာမြန်မာအရေးဆွေးနွေးပွဲကျင်းပတာပါရခိုင်ပြည်နယ်ကအခြေအနေတွေကိုနိုင်ငံတကာကအမှန်တမ်းသိနိုင်ဖို့ဆိုရင်ပြည်တွင်းပြည်ပသတင်းမီဒီယာတွေလွတ်လွတ်လပ်လပ်သတင်းဝင်ရောက်ခွင့်ရှိတဲ့အနေအထားနဲ့ပတ်သက်လို့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုထောက်ပြပါဗျာ
ခုပြောနေဆိုနေနိုင်ငံတကာကိုထွက်ပြီးတော့ပြောနေတာတွေအကုန်လုံးကအစိုးရဘက်ကကြီးပဲဖြစ်နေတယ်အဲ့ဒါတော့သတိပြုဖို့လိုတာပေါ့နော်ဒါပေမဲ့ဒီအစိုးရကတခိုင်ပြည်နယ်ထဲမှာလုပ်တဲ့စီမှာသူကတလောအများကြီးသူကဟိုဥစ္စာပေါ့နော်ပါဝင်ဆုတ်ဖြတ်ခွင့်ရတာတော့မဟုတ်ဘူးအဲ့မှာတပ်မတော်ရဲ့အဆုံးဖြတ်နဲ့နေမီယာအုပ်ချုပ်ရေးအဆုံးဖြတ်နဲ့ပါနေတယ်ဒီတိုင်းနဲ့ကျန်တဲ့ကိစ္စအပြီးပြီးမှာပဲအဲ့ဒီ လုံခြုံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စတွေပါနေတဲ့ခါကျတော့အဲတရင်တော့ဒီသွားဖို့ပြုတယ်ဆိုရင်လည်းဟိုတကယ်ပဲသွားသိနေနေရသွားရသလားဆိုတာတော့ဟိုမိဖို့ထုတ်ကြရည်အများကြီးပေါ့
လုံခြုံရေးကောင်စီဆွေးနွေးပွဲအတွင်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းကမြမအစိုးရအနေနဲ့နိုင်ငံတကာရဲ့စိုးရိမ်ပူပန်ချက်တွေကိုနားလည်သဘောပေါက်ကြောင်းနဲ့ပြည်ပခါတွေဖြစ်ရှင်းရမှာနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်ကြောင်းပြောကြားသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုပြန်လည်စီစစ်လက်ခံရေးလုပ်ငန်းစဉ်ကိုစတင်ဖို့ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းနဲ့ကော်ဖီအာနန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင်အထည်ဖော်ဖို့ဆောင်ရွက်နေကြောင်းလည်းပြောသွားပါတယ်။ဒါအပြင်လာမယ့်တနင်္လာနေ့မှာမြန်မာနိုင်ငံအခြေစိုက်နိုင်ငံတကာတန်တမန်တွေရခိုင်ပြည်နယ်ကိုတွားရောက်လေ့လာဖို့အစိုးရကစီစဉ်ပေးထားသလိုကုလအတွင်းမှုချုပ်နဲ့လက်ထောက်တွင်းမှုချုပ်တို့ကိုယ်တိုင်မြန်မာနိုင်ငံကိုလာရောက်ဖို့လဲဦးတောင်းထွန်းကဖိတ်ကြားခဲ့ပါတယ်။ကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့နိုင်ငံတကာမီဒီယာတွေအနေနဲ့လဲလွတ်လွတ်လပ်လပ်သတင်းယူခွင့်ရမယ်ဆိုရင်ပိုအကျိုးရှိလိမ့်မယ်လို့ဆိုပါတယ်
။သွားမယ့်အဖွဲ့အတွဲတည်းမဟုတ်တဲ့အတွက်ကြောင့်အမှန်ကိုတင်ပြတိုင်းတဲ့လူတွေရဲ့ရှုထောင့်နဲ့အခုနပြောတဲ့လူရဆွဲပြီးတော့မိမိကောက်ချက်ချခြင်းနဲ့ဟာချသွားတဲ့လူတွေဟာဟိုတဲ့နေရရှင်းပြပြီးထွက်လာတဲ့ဆိုလို့ရှင်ဘေးဟာဆိုတာကျွန်တော်တို့ခွဲခြားပြီးကြည့်နိုင်ပါလိမ့်မယ်။တကဘာလုံးမှာကျွန်တော်ဒီလို conflict area တွေပြိပခါဒေသတွေရှိကြပါလိမ့်။သူတို့ရဲ့အခြေအနေမှန်တွေကိုတင်ပြဖို့အတွက်ကကဘာကတတ်မှတ်ထားတဲ့ဆန်ရှင်ဆန်ညွန်းတွေရှိပါလိမ့်။ဒီအတုံးဝင်မှုရယ်သူတို့ပုံမှာမလျော်ဩဇာတုံးပြီးအလွယ်တုံးစွာ abuse လုပ်တာရယ်ကဘာရဲ့အတွေ့အကြုံတွေနဲ့ရှိနေပြီလေ။အဲ့တော့အဲ့ဒါတွေကိုဆင်ញံသုံးသပ်ပြီးတော့လွတ်လွတ်လပ်လပ်လေးလာခွင့်ပြုခြင်းပြီးပို့အကျိုးရှိမယ်လို့ထင်ပါတယ
်။ကုလလွန်ကြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်ဗြိတိန်နဲ့အမေရိကန်တွေကတော့လူခွင့်ရေးချိုးဖောက်မှုတွေအဆုံးသတ်ပြီးနိုင်ငံတကာနဲ့လက်တွဲဆောင်ရွက်ဖို့တိုက်တွန်းသွားပါတယ်။ဒါ့အပြင်စစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူဖို့နဲ့နိုင်ငံတကာရဲ့လက်နက်ရောင်းချမှုတွေဆိုင်းငံ့ဖို့ကုလဆိုင်ရာအမေရိကန်သံမကြီးနီကီဟဲလီကပြောပါတယ်။ဒါပေမဲ့လည်းအခုလိုပိတ်ဆို့ရေးယူမှုတွေဟာမြန်မာဒီမိုကရေစီရေးပြောင်းလဲမှုအတွက်အဟံတားဖြစ်စေတယ်လို့မြေပုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပါတယ်
။တကယ်တမ်းသူတို့ထိရောက်တဲ့အရေးယူမှုတွေလုပ်တယ်ဆိုရင်ကျွန်တော်တို့ဘက်ကထောက်ခံတယ်။ဒါပေမဲ့အဲ့လိုဆန်ရှင်လုပ်တာအစိုးရလည်းမထိခိုက်ဘူးတပ်မတော်လည်းမထိခိုက်ဘူးပြည်သူတွေပဲအများအားဖြင့်အဲ့တိကိပါလေဒါသမိုင်းကလည်းပြခဲ့ပြီးပါပြီအဲဒါကြောင့်ကျွန်တော်တို့ဘက်ကတော့ဆန်ကျင်လို့ရင်လည်းအခါရမှာပေါ့ဒါပေမဲ့အဲ့အဲ့ပြင်းပကူတော့သူတို့လူချင်းနဲ့ပြင်းမနော်တဘောကပင်လေးလေးကိုနိုင်ငံသားလုတ်ပါအာဒီလူခွင့်ရေးရှိုးပေါ့ဘူးမဖောက်ဘူးပါညာဝန်ခံမှာအဲ့လိုမျိုးဂရီပေးတာအချင်းအကျပုံဖော်တာမျိုးတော့သူတို့ဆန်ကျင်ဘလောက်လုတ်လို့ဒါကတော့ဖြစ်လာမှာမဟုတ်ဘူး
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့မွတ်စလင်တွေဂုံတိတ်ခါရှိရှိနဲ့နေရရင်ပြန်နိုင်မှုနိုင်ငံတကာရဲ့တောင်းဆိုချက်အပေါ်မှာလည်းဥဖေတန်းကအခုလိုတုံ့ပြန်ပါတယ
်ပထမဆုံးလို့ရမယ့်အဆင့်ပေါ့နော်ဒီဒုက္ခတွေဟုတ်မဟုတ်ဒီနိုင်ငံထွက်ပြေးမပြေးဒီဘက်ကလည်းဥပဒေနဲ့ညီမညီဒီလူတွေကအကျန်းဖက်မှပါမပါအဲ့လိုမျိုးကအများကြီးစစ်ဆေးအောင်မှာပေါ့ဒါပေမဲ့အခုချိန်ကစပြီးတော့လက်ခံမယ်ဆိုတဲ့အစီအစဉ်တွေလုပ်နေပါပြီအဲဒါပေမဲ့တစ်ဖက်ကတောင်းဆိုတာလက်ခံမှုတောင်းဆိုနေတာမဟုတ်ဘဲနဲ့အဲဒီလူတွေပုံမှာလူခွင့်ရေးချိုးဖောက်ပါတယ်ဆိုပြီးတော့ဆွဲချက်တွေတင်နေတော့အချင်းချင်းဆွေးနွေးတာမှာလူရင်းမရောက်ပဲနဲ့ကွာဟတ်သွားနိုင်တယ်ဆိုတော့ပြောကြတာပါ
အဂုလာကုမင်းကစားခဲ့တဲ့ပြိပခါတွေကြောင်းရခိုင်ပြည်နယ်ထဲကမွတ်စလင်တိမ့်တဲ့ချီဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံသွားကြသလိုအခုချိန်ထိလည်းနေဆက်ဖြတ်ကျော်မှုတွေရှိနေပါတယ်ဒီကနေ့မှာတော့မောင်နှောခင်အုပ်ချုပ်ရေးမှုနဲ့ဖွဲ့ဝင်တွေဟာနေဆက်ဖြတ်ကျော်ဖို့စုပြုံရောက်ရှိနေသူတွေကိုတွေ့ဆုံပြီးလိုအပ်တဲ့အကူအညီတွေပေးသွားမယ်လို့ပြောဆိုခဲ့ပေမဲ့သူတို့သဘောဆန္ဒအတိုင်းထွက်ခွာလို့ကြောင်းပြန်လည်ပြောကြားတယ်လို့သတင်းထုတ်ပြန်ရေးကော်မတီ Facebook စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
ကိုအောင်မင်းမြန်တင်ပြခဲ့တာဖြစ်ပါရရှင်တစ်ဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဒုက္ခသည်အဖြစ်နဲ့သူတို့ကိုမပုံတင်ထားတဲ့ကပ်ပြားမှာရိုဟင်ဂျာဆိုတဲ့နာမည်ကိုဖော်ပြဖို့တောင်းဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒုက္ခသည်အဖြစ်နဲ့မပုံတင်ပေးနေချိန်မှာရိုဟင်ဂျာဆိုတဲ့နာမည်ကိုထည့်သွင်းဖော်ပြခြင်းမရှိတဲ့အတွက်ဒုက္ခသည်တို့ချို့တောင်းဆိုကြတာဖြစ်ပါတယ် Writers သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးကိုရန်နိုင်ကပြောပြထားပါတယ်ရှင်
ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ပိုင်းကနေမွတ်စလင်တွေအများအပြားဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေချိန်မှာတချို့တွေလည်းရခိုင်ပြည်နယ်အတွင်းကသူတို့ရဲ့နေအိမ်တွေမှာဆက်ပြီးတော့နေကြပါတယ်။ဒါပေမဲ့ဒေသတွင်းမှာဖြစ်ခဲ့တဲ့ပြည်ပခါတွေကြောင့်ဒီလူတွေဟာပုံမှန်စားနပ်ရိက္ခာနဲ့ကျန်းမာရေးစောင့်ရှောက်မှုအကူအညီတွေရဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရုံးရဲ့ပြောခွင့်ရပီယက်ဘရွန်ကပြောပါတယ
်။ The situation in northern Rakhine state is really a humanitarian.
ခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကတကယ်ကိုလူမှုကတ္တကကြီးဖြစ်ဆက်ရောက်မဲ့အခြေအနေကိုဥတည်နေပါတယ်
။ကုလသမဂ္ဂနဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့ဝန်ထမ်းတွေနဲ့လုပ်ငန်းတွေကိုတခြားနေရာတွေကိုရွှေ့ပြောင်းခဲ့ရပါတယ်။ဒီထဲမှာအာဟာရပြည့်ဝမှုအကူအညီပေးရေးအစီအစဉ်နဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တွေပါဝင်ပြီးတော့ဒီလုပ်ငန်းစဉ်ဟာတည်တည်တံ့တံ့ကိုရောကျသွားတယ်လို့လည်းသူကပြောပါတယ်
Since the violence broke out a month ago, all these life-saving important humanitarian activities
လူငယ်တလားပြည်ပကတိစတင်ဖြစ်ပေါ်ခြင်းကဆလို့ဒီလိုအသက်ကယ်ဆယ်ရေးအတွက်အရေးကြီးလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုရပ်ဆိုင်ခဲ့ရပါတယ်ဒါကြောင့်လဲကျွန်တော်တို့အနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုပေးနိုင်မှုငကိုကလေးကလူသားချင်းစာနာမှုအကူအညီတွေကိုအမှန်တကယ်လိုအပ်နေတဲ့လူမှုအသိုင်းအဝိုင်းတွေရှိနေတဲ့နေရာတွေကိုလွတ်လပ်စွာသွားရောက်ပြီးပေးနိုင်မှုအတွက်တောင်းဆိုနေတာဖြစ်ပါတယ်
မြန်မာအနာပိုင်တွေအနေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုရခိုင်ပြည်နယ်အတွင်းမှာအကူအညီတွေလွတ်လပ်စွာပေးခွင့်ပြုဖို့နော်ဝေးဒုက္ခသည်ကောင်စီရဲ့အတွင်းမူ Jan Edlund ကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းအကူအညီပေးရေးကိစ္စရပ်တွေဟာအကဲဆက်ပြီးထိခိုက်လွယ်တဲ့ကိစ္စရပ်ဖြစ်ပြီးဒေသခံရခိုင်တွေကတော့နိုင်ငံတကာအဖွဲ့အစည်းတွေဟာရိုဟင်ဂျာမွတ်စလင်တွေဘက်ကိုဗတ်လိုက်တယ်ဆိုပြီးတော့ယူဆနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလည်းကမ္ဘာစစ်နေခအစည်းအဝေး WFP ကပေးတဲ့ Bisco Mount တွေရိုဟင်ဂျာအကြမ်းဖက်အဖွဲ့တွေရဲ့စခန်းတွေမှာတွေ့ရှိခဲ့တယ်လို့မြန်မာအစိုးရဘက်ကထုတ်ပြန်ခဲ့တာကြောင့်အခြေအနေတွေဟာပိုပြီးတော့တင်းမာလာခဲ့ပါတယ်။အကူအညီပေးရေးအဖွဲ့တွေကတော့အကြမ်းဖက်သမားတွေကိုအကူအညီပေးနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ညှင်းဆိုခဲ့ပါတယ်။ဒါပြင်ဒေသခံတွေဘက်ကအကူအညီပေးရေးဝန်ထမ်းတွေပေါ်မှာချိန်ကြောက်တာတွေသတင်းမားတွေဖြန့်ချီတာတွေဆွဆွဲပြောဆိုချက်တွေကြောင့်အကူအညီပေးရေးဝန်ထမ်းတွေအပေါ် PR တွေတိုးလာပြီးတော့စိုးရင်ကြောက်လန့်မှုတွေဖြစ်ပေါ်စေတယ်လို့နော်ဝေးဒုက္ခသည်အကူအညီပေးရေးကောင်စီကနိုင်ငံကအကူအညီပေးရေးအဖွဲ့19ဘွဲ့နဲ့တူပူးတွဲပြီးထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းစစ်တွေမြို့မှာဒေသခံတွေကအကူအညီပေးရေးအဖွဲ့တွေကိုတိုက်ခိုက်ခဲ့ပြီးဒီဖြစ်ရကြောင့်အာဏာပိုင်တွေဘက်ကလူ9ဦးကိုဖမ်းဆီးခဲ့ပါတယ်။မြန်မာစိုးရကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလိုအပ်နေတဲ့အကူအညီတွေပေးဖို့အတွက်နိုင်ငံတကာအကြမ်းဖက်အဖွဲ့ကိုတာဝန်ပေးခဲ့ပါတယ်။ဒါပေမဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကတော့ဖွဲ့စည်းတစ်ခုတည်းကိုဒီတာဝန်ပေးတာတိတ်ကိုတာဝန်ကြီးလွန်ပြီးတော့အကူအညီတွေမလုံလောက်မှာကိုလည်းစိုးရိမ်နေကြပါတယ်။ရန်ကုန်မှာရှိတဲ့နိုင်ငံတကာအကြမ်းဖက်အဖွဲ့ရဲ့ပြောခွင့်ရဆစ်ဆီလီယာဂိုအင်းကလည်းကုလသမဂ္ဂနဲ့တခြားလူသားချင်းစာနာမှုဖွဲ့စည်းတွေရဲ့တာဝန်တွေကိုပြည်မိအောင်လှုပ်ဆောင်နိုင်ဖို့ကမဖြစ်နိုင်ကြောင်းဒါပေမဲ့သူတို့အနေနဲ့အကူအညီတွေကိုအရှင်ဟုန်မြင့်လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒေသခံဗုဒ္ဓဘာသာဝင်တွေထောင်ထဲချီပြီးအိုးအိမ်တွေစွန့်ခွာထွက်ပြေးခဲ့ရသလိုတခြားဒေသခံတိုင်းရင်းသားလူနည်းစုတွေလည်းထွက်ပြေးခဲ့ရပါတယ်။အခုသတင်းပတ်အစောပိုင်းကတော့ ARS ရဲ့အကြမ်းဖက်ဖွဲ့ရဲ့လက်ချက်ကြောင့်တည်ဆုံသွားတဲ့ဟိန္ဒူဘာသာဝင်ဒါဇင်ပေါင်းများစွာရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိခဲ့တယ်လို့မြန်မာအစိုးရအာဏာပိုင်တွေဘက်ကပြောပါတယ်။ဟိန္ဒူဘာသာဝင်တချို့ကတော့တည်ဆုံသွားသူတွေဟာသူတို့ရဲ့မိသားစုဆွေမျိုးတွေဖြစ်တယ်လို့အတည်ပြုခဲ့ပြီး ARS ရဲ့အဖွဲ့ကတော့ဒါဟာသူတို့ရဲ့လက်ချက်မဟုတ်ဘူးဆိုပြီးတော့ညင်းဆိုခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့ထိုင်းနိုင်ငံကအလုတ်သမားမပုံတင်ကြီးပြဿနာအကြောင်းကိုတင်ပြပေးပါမယ်ထိုင်းနိုင်ငံတွင်းမှာတရားမဝင်အလုပ်လုပ်နေကြတဲ့သူတွေအတွေ့မြန်မာအစိုးရကမိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ်တွေထုတ်ပေးတဲ့နေရာတွေမှာထိုင်းမြန်မာပွဲစားတွေကအဆက်မတန်ငွေကြေးကောက်ခံနေတဲ့အတွေ့ထိုင်းအလုတ်သမားဝန်ကြီးဌာနကလည်းဝင်ရောက်စစ်ဆေးမှုတွေစတင်လှုပ်ဆောင်ခဲ့ရာစက်တင်ဘာလ28ရက်နေ့ကမြန်မာနဲ့ထိုင်းပွဲစားတချို့ကိုဖမ်းဆီးအရေးယူခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်လုပ်လုပ်ကင်နေတဲ့မြန်မာအပါအဝင်နိုင်ငံသားအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ခွင့်မှတ်ပုံတင်လုပ်ပေးနိုင်ဖို့အတွက်ထိုင်းနိုင်ငံတဝန်းကအလုပ်သမားတွေစီစစ်တဲ့နေရာတရားခတ်မှာစီရင်ပေးသွင်းဖို့ထိုင်းအစိုးရကခွင့်ပြုပေးခဲ့တာပါ2018ခုနှစ်ဇူလိုင်လ24ရက်နေ့ကနေစပြီးနှစ်ပတ်ခန့်စီရင်ပေးသွင်းခိုင်းခဲ့ပါတယ်ဒီနောက်မှာတော့ထိုင်းအလုပ်သမားရုံးတွေကနေတဆင့်အလုပ်သမားခန္ဓာရေးဆိုင်ရာကိစ္စတွေကိုဩဂုတ်လကနေစတင်ပြီးအလုပ်သမားတွေတရားဝင်ဖြစ်အောင်လှုပ်ဆောင်ပေးခဲ့ပြီးမြန်မာနိုင်ငံဘက်ကတော့မိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ်အတွက်ပါငွေကြေးပေးသွင်းဖို့အတွက်24နာရီဖွင့်ထားတဲ့ 7-11 ဆိုင်တွေကနေပေးသွင်းခိုင်းခဲ့ပါတယ်ဒါပေမဲ့လည်းနိုင်ငံအစိုးရသတ်မှတ်ဈေးနှုန်းတိုင်းမဟုတ်ပဲအလုပ်သမားတွေဟာ CI စာအုပ်ရဖို့အတွက် CI စင်တာတွေမှာထိုင်းဘက်ဝင်9000လောက်ထိကုန်ကြခံနေရပါတယ်ဒီအတွက် CI လုပ်တဲ့စင်တာတွေမှာအလုပ်သမားတွေကိုငွေကြေးတောင်းခံနေတဲ့ထိုင်းမြန်မာပွဲစားတွေကိုထိုင်းနိုင်ငံဘက်ကဝင်ရောက်ဖမ်းဆီးအရေးယူမှုတွေလုပ်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ်
၅ရောက်ပါသွားတယ်အဲ့ဒီဘန်ကောက်ဟိုစမူဘာကန်စခန်းရှိကပွဲစား900လောက်ပါသွားတယ်ပါရှင်အားသာပြေပွဲစားမှာခေါ်တော့တာမကြောက်ဘူး။အာထိုင်းမျိုးသမီးတယောက်ပါသွားတယ်၊ဗမာပွဲစားလေးရောက်ပါသွားတယ်။ဟိုနောက်ပြီးတော့ဒီမူဆလင်တယောက်ပါသွားတယ်။မူဆလင်ပွဲစားတယောက်ဗမာပွဲစားသုံးလောက်ထိုင်းမျိုးသမီးပွဲစားတယောက်ပါသွားတယ်၅ရောက
်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာတန်ရုံးကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မိသူမိဘဖြစ်ကြောင်းအထောက်ထားလုပ်ပေးတဲ့စင်တာတွေမှာနှစ်နိုင်ငံသဘောတူထားတဲ့ဈေးနှုန်းအရဆိုရင်အလုံးပေါင်းမှ2000ကျော်ပဲပေးဆောင်ရမှာဖြစ်ပါတယ်။ ဒီဈေးနှုန်းတိုင်းမဟုတ်ပဲအစမတန်ကောက်ခံနေမှုတွေကိုထိုင်းမြန်မာနှစ်နိုင်ငံပူးပေါင်းပြီးဖြည့်ရှင်းမှသာပြည်လည်နိုင်မယ်ဆိုပြီးရှေ့ပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကလည်းဆိုပါတယ
်နိုင်ငံတော်ကတမထားတဲ့လုံသားတဲ့အစာပေါင်းမြောက်များစွာပုံမှုကောက်ခံနေတယ်လို့သိရှိရတယ်နိုင်ငံတော်ကတမထား900ဆိုရင်အပြင်မှာ9000လောက်ဖြစ်နေပါတယ်ဘယ်ရောကလည်း6000လောက်ဖြစ်စီရည်ကိုရှိနေပါတယ်တိုးတော့ဒီကိစ္စကစာရွက်ဆိုင်မှာပြုလုပ်တယ်ဆိုတော့မြန်မာတူညီလည်းလုပ်လို့မရပါဘူးထိုင်းနိုင်ငံမှာနေတဲ့တကြောင်ထိုင်းအစိုးရကလဝကလို့ခေါ်တဲ့ immigration ကထူးတဲ့စာရီပါမယ်ထိုင်းလို့တမဝဦးဒီဌာနကနေမှထုတ်ပြတဲ့စာရီပါမယ်မြန်မာအစိုးရကပေးတယ်ဆိုတာစာအုပ်တစ်မျိုးတည်းသာပေးခြင်းဖြစ်ပါတယ်။ဒါကြောင့်နိုင်ငံငါအစိုးရကဝင်ရောက်စစ်ဆေးမှတ်တာအောင်မြင်မယ်လို့တုံ့ပြန်ပါတယ်
။ထိုင်းနိုင်ငံထဲမှာအလုပ်လုပ်ကိုင်နေတဲ့မြန်မာလူသမားတွေအနေနဲ့မှတ်ပုံတင်တဲ့သံကောင်းခြင်းမရှိသူတွေကိုမြန်မာနိုင်ငံသားဖြစ်ကြောင်းအထောက်အထားတွေလက်မှတ်လုပ်ပေးတဲ့ CI စခန်းတွေကိုမြန်မာအစိုးရဘက်ကနေမတ်လ3ရက်နေ့ကနေစတင်ဖွင့်လှစ်ခဲ့ရမှာဘန်ကောက်မဟာချိုင်မဲဆိုင်မဲဆောက်ရနောင်းပါဝင်စခန်း6ခုရှိပြီးအခုစက်တင်ဘာလထဲမှာပဲနကွန်ဆောင်ဝမ်ဆုံခလာချင်းမိုင်ပါဝင်နေရာ3ခုမှာထပ်တိုးပြီးဖွင့်လှစ်ခဲ့ပါတယ်ဒီလိုဖွင့်ပေးပြီးတဲ့နောက်အထောက်အထားလက်မှတ်တွေကိုလုပ်ပေးခဲ့ပြီးနိုင်ငံအစိုးရတွေသတ်မှတ်ထားတဲ့နှုံတာကအလို့သမားတဦးကိုသွေးစစ်ခအလို့လုပ်ခွင့်လက်မှတ်ခအပါဝင်ဘတ်ငွေ2000ကျော်သာကြက်ခံရမှာဖြစ်ပါတယ်ရှင်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။
UA မြန်မာပိုင်းတောက်ကြနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရရှင်အခုဆက်လက်ပြီးတော့စားတောက်ဆိုင်မဖွင့်နိုင်တဲ့စဖို့မှုတွေအတွက် Union စားတောက်ဆိုင်အကြောင်းကိုတင်ပြပေးပါမယ်စားတောက်ဆိုင်ဆိုတာဟာရင်ပူစရာလုပ်ငန်းဖြစ်ပါတယ်စဖို့မှုတချို့ဟာသူတို့ရဲ့ဟင်းတပွဲရောင်းမထွက်ခင်ငွေကြေးဆိုင်ရာတွေစာရွက်စာရွှန်းတွေနဲ့အရင်ဆုံးလှုပ်ကင်ကြရပါတယ်ဒါပေမဲ့လည်းအခုတော့စဖို့မှုတွေအတွက်တခြားနှီးလန်းတမျိုးနဲ့စားတောက်စရာတွေရောင်းချနိုင်မဲ့မျောလင့်ချက်တချို့ထွက်ပေါ်လာနေပါပြီ။ဒီအကြောင်းပြေစုံကို Arash Arabasadi ပေးပို့တဲ့သတင်းကိုအခြေခံပြီးတော့နန်းလောင်ကတင်ပြထားပါရရှင်
။ Washington DC ကချီယာဖမ်တူတာကိုစားတောက်ဆိုင်မှာနေလဲစားစားချင်းရောက်နေပါပြီ
။ရာသီပေါ်ဟင်းသီးဟင်းရွက်တွေနဲ့တာကိုလို့ခေါ်တဲ့မက္ကဆီကန်တွေရဲ့ရိုးရာအစားအစာလုပ်ဖို့အကြံပေါ်လာပါတယ်။အစားကတော့ဘယ်သူမှစားကျင်မယ်လို့တော့မထင်ခဲ့ဘူးရှင့်။တနအိခွဲအတွင်းမှာကိုတာကိုအခု90လောက်ရောင်းကုန်သွားတာပါဒါကြောင့်နောက်တစ်ပတ်တာကိုအခု100လောက်လာတော့လေတနအိခွဲအတွင်းမှာရောင်းကုန်သွားပါရဲ့ရှင့
်2013ခုနှစ်မှာအရေးအတွက်90လောက်သာရောင်းထွက်ခဲ့တဲ့တာကိုဟာ2019ခုနှစ်ဧပြီလမှာတော့အရေးအတွက် 3,000 ကျော်ရောင်းနေရပါပြီ
Junior Kitchen ကြောင့်သာမဟုတ်ရင်တော့ဒီကနေ့ဒီနေရာကိုရောင်းနိုင်မှာမဟုတ်ပါဘူး
We're basically here to
ချီကန်အဖြစ်သူတို့လိုအပ်နေရာတွေကိုကျမတို့ဒီမှာလောက်ကင်ပေးတာပါ
အဲ့ဒီလိုအပ်ချက်တွေဆိုတာကတော့အာမခန်ကုဇလေရီအခွန်ရှင်းနေရတဲ့ဒီဇိုင်းထုတ်ပေးတဲ့ကုမ္ပဏီတွေနဲ့ဆက်ဆံမှုဖြစ်ပါတယ်။စားတောက်ဆိုင်မရှိကြတဲ့စီးပွားရေးလုပ်ငန်းသစ်ပေါင်း90ကျော်ကစဖို့မှုတွေဟာသူတို့အတွက်ဆောက်ထားတဲ့ဒီကလုပ်ငန်းသုံးမိဖို့ဆောင်ဖို့အသုံးပြုကြပါတယ
်။
ကျွန်တော်တို့ဒီလိုလာပြီးအရင်နည်းနည်းနဲ့ချက်ချင်းအလုပ်ဆက်နိုင်အောင်လို့ Union Kitchen ဘက်ကခွင့်ပြုပေးထားတာပါ။
food hini online စားတောက်ဆိုင်လုပ်ငန်းပိုင်ရှင် Nob Sa Philip Van Ha ရွှေပြောင်းဒုက္ခတဲ့စဖို့မှု Majet လိုလူတွေနဲ့အလုပ်တွဲလုပ်ပါတယ်။အဆက်မပြတ်ဖြစ်ပွားနေတဲ့စစ်ပွဲကြမှာစစ်ပိုးမှုဖြစ်လာတဲ့မဂျက်ကိုသူမိဘတွေကနိုင်ငံကထပ်သွားဖို့ပြောဆိုခဲ့တာ
ပါ။
ဂျော်ဒန်ကိုထွက်လာတဲ့အချိန်မှာကျွန်တော်မျိုးနဲ့ကျွန်တော်အိမ်ကို Facebook ပေါ်မှာရောအင်တာနက်တွေပေါ်မှာတွေ့ရပါတယ်။ပျက်စီးနေတဲ့ကျွန်တော်အိမ်ကိုတွေ့ရပါတယ်။အခုပြန်စင်းစားကြည့်ရင်တော့ရင်နာလှပါတယ်ဗျာ
။မဂျက်ရဲ့မွေးရစားရီကပျက်စီးသွားပါပြီ။သူချက်ပြုတ်နေချင်းဆိုရင်တော့အတိတ်ကိုပြန်ရောက်သလိုခံစားရပါတယ်။သူ့အမေရဲ့နှီးတွေနဲ့မဂျက်ချက်ပြုတ်တာပါ။ကလေးမြောက်အဖေအိမ်ထောင်ရှင်တူဦးဖြစ်တဲ့မဂျက်ရဲ့အခွင့်အလမ်းတွေဟာအကျမ်းဖက်စစ်ပွဲတွေနဲ့ဝေးရ Union Kitchen နဲ့ Food Hini Si ကနေရရှိနေပြီဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ဒ
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်တောက်တာနေည VOA မြန်မာပိုင်းအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နိုင်ခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနှားဆင်ကြရမယ်ပြင
်အာကာသယင်ဘူးတွေပေါ့နော်ဒီကနေအင်္ဂါဂျိုသွားတယ်ဆိုလို့ရှိရင်6လလောက်သွားရမယ်ဒါမှမဟုတ်လို့ရှိရင်တော့မှနေ့စဉ်နေ့တိုင်းလေမြန်နဲ့ခရီးသွားနေတဲ့အခါကျလို့ရှိရင်လေမြန်မောင်းတဲ့ပိုင်လော့တွေလေယာဉ်ဘူးတွေ
ဒါကတော့သိပ္ပံနဲ့နည်းပညာအစီအစဉ်မှာပြည့်စုံနားဆင်ကြရမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။ရခိုင်တိုင်းရင်းသူမအေးသီရိဂျိုဟာကြားမှဒန်းတူအခွင့်အရေးအမျိုးသမီးအခွင့်အရေးကျန်းမာရေးနဲ့အမျိုးသမီးများအပေါ်အကျန်းဖက်မှုနဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်လည်လာထားသူတူဖြစ်ပါတယ်။လက်ရှိမှာသူဟာမြန်မာနိုင်ငံကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး OCHA မှာလှုပ်ကိုင်နေပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမှာတလခွဲလစ်လာစီးပူးဖို့ရောက်ရှိနေပါတယ်မြန်မာနိုင်ငံမှာအမျိုးသမီးများပေါ်အကျန်းဖက်မှုအခြေအနေဘယ်လိုရှိသလဲပပြောက်အောင်ဘယ်လိုလှုပ်ဆောင်သင့်တယ်လဲဆိုတာနဲ့ပတ်သက်လို့မတ်အေးသီရီဂျွန်နဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်အမျိုးသမီးခန္ဓာမှာဒေါ်လလသန်းတင်ပြထားတာကိုနားဆင်ကြရအောင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my final goal
ပထမဆုံးအနေနဲ့ကတော့ A3 ကျော်ရဲ့အကြောင်းနည်းနည်းပြောပြပေးပါလားရှင်ချစ်ပါလို့
နာမည်ကတော့ A3 ကျော်ပါရှင်2010လောက်မှာ Mahidol University မှာ Health Social Science နဲ့ Master တက်ခဲ့ပါတယ်ပြီးလို့ရှိရင်အဲ့နောက်ပိုင်းမှာပေါ့နော်အဲ့ program က research oriented program ဖြစ်တဲ့အတွက်ကြောင့်မလို့ပြီးလို့ရှိရင် Gender and Women Rights ကျန်းမာရေးရာနဲ့ဒီအမျိုးသမီးအခွင့်အရေးတွေပြီးလို့ရှိရင်အမျိုးသမီးများအပေါ်မှာအကြမ်းဖက်မှုအိမ်တွင်းအကြမ်းဖက်မှုအစရှိတဲ့သုတေသနတွေကိုလေ့လာတဲ့ဒီသုတေသနတွေမှာအများအပြားမှာဝင်ပါခဲ့ပါတယ်ရှင်အခုထိလည်းဒီအိမ်တွင်းအကြမ်းဖက်မှုတွေမျိုးသမီးများပေါ်မှာအကြမ်းဖက်မှုအစရှိတဲ့ခေါင်းပါလေးတွေကိုအချိန်ရရင်ရတဲ့လောက်ရင်းနေပါတယ်ရှင
်ကျမတို့စိတ်ဝင်စားတာပေါ့နော်အမျိုးသမီးများပေါ်အကြမ်းဖက်မှုပေါ့နော
်ဟုတ်ကဲ့
အဲ့ဒီမှာစောစောကဣတိရီကျော်ပြောတယ်ကျုံဝင်ကျုံလိုဆောင်းပါလေးတွေရေးတယ်ဆိုတော့မှတ်မှတ်ရရဆောင်းပါရှိရင်ပြောပြပေးပါလား
မှတ်မှတ်ရရဆောင်းပါတော့ပထမဦးဆုံးအချိန်တယောက်တည်းဒီကိုယ့်ရဲ့ idea အပြည့်အဝနဲ့ရေးတယ်ဒီ New Mandela လို့ခေါ်တယ်ပေါ့နော်ဒီ Australia National University ရဲ့ academic website တခုမှာပေါ့နော်2019 February လောက်က publish လုပ်ခဲ့တဲ့ဆောင်းပါဖြစ်ပါတယ်ရှင်အဲ့ဒီဆောင်းပါအဓိကအဖြစ်ဒီမြန်မာနိုင်ငံမှာပေါ့နော် Democracy ရပြီးတဲ့နောက်ပိုင်းဒီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီအမျိုးသမီးများပေါ့အကြမ်းဖက်မှုပေါ့နော်ဟိုလူမြင်ကွင်းမှာအရန်ကိုများပြလာတယ်ဆိုတော့အဲ့ဒီများပြလာတဲ့အကြောင်းရင်းတွေကဘာတွေဖြစ်မလဲဆိုတာကိုအရင်သတင်းဆောင်ပါတွေကိုကြည့်ပြီးတော့ analysis လုပ်ထားတဲ့ဆောင်ပါတစ်ပုဒ်ဖြစ်ပါတယ်ရှင်အဲ့ဒီဆောင်ပါကောင်းစဉ်ကကြတော့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုကိုအဆုံးသတ်ရေးပေါ့နော်အဲ့ဒီကောင်းစဉ်နဲ့ဖြစ်ပါတယ်ရှင
်ဆိုအဲ့ဒီမှာအဓိကအချက်လက်လေးတွေကစောစောကပြောသလိုဒီမိုကရေစီအတူကူပြောင်းရေးကာလစလာပြီးတဲ့နောက်ပိုင်းမှာအမျိုးသမီးများပေါ်အကြမ်းဖက်မှုတွေကပို့ပြီးတော့ဟိုထင်သာမြင်သာရှိလာရဲဆိုပြီးတော့ကိုဆောင်ပါမှာပေါ့နော်ကိုကားထားတဲ့အကြမ်းဖက်မှုလေးတွေပြောပြပေးပါလားရှင
်ပထမဦးဆုံးအနေနဲ့ဆိုလို့ရှိရင်လွန်ခဲ့တဲ့တစ်နှစ်နှစ်နှစ်လောက်ကပေါ့နော်ဖြစ်သွားတဲ့ modern မင်းသမီးလေးပေါ့နော်အေဂျင့်မြတ်မိုးဆိုတဲ့မင်းသမီးလေးအဲ့မင်းသမီးလေးကသူ့ရဲ့ရည်စားလို့ပြောကြတယ်ပေါ့နော်သူ့ရဲ့ရည်စားဒါပေမဲ့မျိုးသမီးလေးဘက်ကတော့ရည်စားမဟုတ်ဘူးဒီတိုင်းပဲသမီးရည်စားပြက်ပြီးသွားပြီအဲ့ဒါနဲ့အခြေအတင်ဖြစ်ကြပြီးတော့မင်းသမီးလေးကအသက်ခံရတယ်ဆိုတော့အဲ့အသက်ခံရတဲ့အမှုကအခုထိလည်းမပြီးသေးဘူးလို့ကြားပါတယ်ရှင် ဆိုတော့အဲ့ဒါပထမဦးဆုံးအနေနဲ့အမှုတစ်ခုပေါ့နော်နောက်တစ်ခုကကြတော့ဒီမင်းသားမင်းအုပ်ဆိုမင်းအုပ်ဆိုကနေပြီးတော့သူ့ရဲ့ဒီဂျာနယ်တိုက်မှာအလုပ်လုပ်နေတဲ့သူ့ရဲ့ဝန်ထမ်းအမျိုးသမီးလေးကိုလူသိရှင်ကြားတက်လိုက်တဲ့တဲ့င်းရဲ့ရန်ကုန်တော်ဝင်စင်တာမှာလည်းသူ့ရဲ့ရီးစားဆိုတဲ့သူကပေါ့နော်အမျိုးသမီးလေးကိုဒါနဲ့ထိုးလိုက်တဲ့တဲ့င်းအဲ့ဒီတဲ့င်းတွေကပေါ့နော်ဟိုတော်တော်လေးကိုထင်ထင်ရှားရှားလူရှိသူရှိမှာအမျိုးသမီးတွေကိုပေါ့နော်ငါတို့ကိုဟိုနင်တို့စိတ်ကြိုက်ခွဲသွားလို့မရဘူးခွဲသွားရင်နင်တို့အသက်ခံရမယ်ငါတို့နင်တို့ကိုဘာမှဆိုလို့ပိုင်ခွင့်ရှိတယ်ဆိုတဲ့အမျိုးသမီးတွေကိုထိန်းချောက်တဲ့သဘောမျိုးနဲ့ပေါ့နော်ဖြစ်ပြက်လာတာတွေကဟိုတော်တော်များများကိုလည်းဟိုနောက်ပိုင်းမှာဘာလို့တွေတော့ဖြစ်လာတယ်လဲဆိုလို့ရှိရင်ရီးစားနဲ့ပြက်ဖို့မစင်စားနဲ့နင်တို့အသက်ခံချင်လားအဲအဲ့လိုမျိုးတွေတောင် Facebook တွေမှာ Social Media တွေမှာတွေ့လာရပါတယ်ရှင်ဆိုတော့ဟိုဘာပဲဖြစ်ဖြစ်ပေါ့နော်ဒီလိုမျိုးစတွေ့လာရပြီဆိုကြတဲ့အမျိုးသမီးတွေရဲ့ဘဝကိုဒီထိန်းချောက်ခံရပြီပေါ့နော
်အဲ့ဒီတော့အီသီရီကျော်ရဲ့ခေါင်းစဉ်နိုင်ပေါ့နော်ဒ
ီအ
မျိုးသမီးရပေါ့အကြမ်းဖက်မှုအဆုံးတိုက်ရေးဆိုတဲ့အခါကျတော့ဒီလိုမျိုးအကြမ်းဖက်မှုတွေပေါ့နော်အထူးသဖြင့်ဒီဒီမိုကရေစီအတွင်းကုပြောင်းရေးကာလမှာအခြေအနေကပိုပြီးတော့အတင်းရဲလာတယ်ဆိုတဲ့အခါကျတော့အဆုံးတိုက်ရအောင်လို့ဘယ်လိုလုပ်နိုင်မလဲရှင
်အဆုံးတရအောင်လို့ကကြတော့အဓိကကတော့ဥပဒေရှိဖို့လိုတယ်ပေါ့နော်အဲ့ဥပဒေကမျိုးသမီးများအပေါ်စံဖတ်မှုပပျောက်ရေးဥပဒေဆိုတော့အဲ့ဥပဒေရှိဖို့လိုတယ်အဲ့ဥပဒေကဒီအမျိုးသမီးတွေကိုဒီအကြမ်းဖက်မှုခံလာရတဲ့အကြမ်းဖက်တဲ့ပြစ်မှုကျူးလွန်တဲ့သူတွေကထိုက်တန်တဲ့အပြစ်တစ်ခုကြားခံရမယ်ဆိုလို့ရှိရင်ရှေ့မှာဥပမာလေးတွေရှိခဲ့တယ်ဆိုလို့ရှိရင်နောက်ပိုင်းကြားလို့ရှိရင်ငါတို့တစ်ခုခုလုပ်လိုက်လို့ရှိရင်ပေါ့နော်ငါတို့ကိုအပြစ်ခံရမယ်ဆိုတာကိုသိလို့ရှိရင်တရားဥပဒေစိုးမိုးမှုရှိတယ်ဆိုတာကိုသိလို့ရှိရင်ပေါ့နော်ထိုက်အလျောက်ကတော့နည်းနည်းလက်တွန့်မယ်ပေါ့နော်အခုကြတော့ဟိုတက်ချင်တယ်လို့တက်ပြီးလို့ရှိလို့ရှိရင်လည်းထိုက်တန်တဲ့ဟိုပြစ်ဒဏ်ကိုခံရမှာမဟုတ်ဘူးပတ်စံရှိလို့ရှိတော့၎င်းလက်ထိုးလို့ရတယ်တရားဥပဒေကိုသိပြီးတော့ဟိုလေးစားနေကြမလို့ဘူးဆိုတော့ရေဘူးရအတွေးလေးတွေကအဲ့လိုရှိတယ်ဆိုတော့လူတွေကတိတ်လက်မတွန့်ဘူးတက်လည်းဘာမှမဖြစ်ဘူးဆိုတော့ပုံစံမျိုးပေါ့နော်အဲ့ဒါအဓိကတော့ဒီဥပဒေရှိဖို့လိုတယ
်အဲ့တော့ပြစ်မှုကျူးလွန်လို့တရားဥပဒေရပြစ်ဒဏ်နဲ့ထိုက်ဒဏ်နဲ့ပြစ်ဒဏ်မရှိလို့အခုတော့ပေါ့နော်မျိုးသားတွေအနေနဲ့ပို့ပြီးတော့အတင်းရဲလာကြတယ်ဆိုတဲ့အခါကျတော့ဒီဆိုးဆိုးကဣတိရိကျော်ထောက်ပြတဲ့လူသားမှုတွေပေါ့နော်မာသူတို့တွေရဲ့တရားဥပဒေအရအရေးယူမှုကဘလို့များပေါ့လျှော့နေလို့ပါလဲရှင
်ပေါ့လျှော့နေတယ်လဲဆိုတာဥပမာဆိုလို့ရှိရင်အေဂျင့်မျက်မိုးရဲ့ case ဆိုလို့ရှိရင်ဖြစ်တာတနည်းနည်းကြာနေပြီအမှုကအခုထိအဆုံးမသက်သေးဘူးလို့ပြောတယ်ဘာဖြစ်လို့ဘာတွေကဒီလောက်ကြာနေလဲမသိဘူး main ကလေးတယောက်ရဲ့အသက်ကဆုံးရှုံးသွားပြီဒီမင်းအုပ်ဆိုရဲ့အမှုမှာဆိုလို့ရှိရင်မင်းအုပ်ဆိုကသူ့ရဲ့ဒီဝန်ထမ်းကိုတက်လိုက်ပြီးတော့သူတက်ပါတယ်ဆိုပြီးသွားပြီးဝန်ခံထားတယ်အဲ့ဒါကိုတောင်သူကဆက်ဆက်ချင်းတုံးအားတသက်တကျွန်းထောင်တန်းဆိုပြီးတက်မှတ်လိုက်ပြီးတော့နောက်တစ်နှစ်လောက်ကြာတဲ့အခါမှာပေါ့နော်သူက10နှစ်လျှော့လိုက်တယ်ဆိုတော့သူ့ရဲ့ဟိုအခုလောလောဆယ်မှာဟိုဥမာဆိုလို့ရှိရင်တသက်တကျွန်းကြာတယ်ဆိုလို့ရှိရင်တော့နောက်တစ်လနှစ်လလောက်ကြာလို့ရှိရင်အဲ့ဒါကဟို10နှစ်လည်းဖြစ်စဉ်ဖြစ်သွားနိုင်တယ်နှုတ်ဆိုလို့ရှိရင်ကွင်းလုံးကျလို့ရင်တော့လို့သွားနိုင်တဲ့အခြေအနေလေးတွေရှိတယ်ဆိုတော့လေမျိုးသမီးတွေကပေါ့နော်သူတို့ကိုတရားဥပဒေကအပြည့်အဝကာကွယ်ပေးထားတယ်လို့သူတို့ကလည်းမယုံကြည်တော့ဘူးကျူးလွန်တဲ့သူတွေကလည်းဟိုလှုပ်ချင်တာလှုပ်လို့ရပါတယ်ပေါ့နော်တရားဥပဒေဆိုတာနောက်ခါလာနောက်ခါဈေးပေါ့ပြီးလို့ရှိရင်ဟိုတရားဥပဒေဆိုတာကလည်းဆက်ဆက်ချင်းမှပြစ်ဒဏ်များပေမဲ့နောက်ပိုင်းကျတော့လည်းလွတ်ရလွတ်သွားနိုင်တာပဲပတ်စံရှိလို့ရှိရင်လည်းဟိုထောင်ထဲမှာတော့သူတို့ရှိနေမယ်အပြင်မှာသွားလာလှုပ်ရှားလို့ရနိုင်မယ်ဆိုတော့တရားဥပဒေကိုတိတ်ပြီးတော့တင်းကျပ်တယ်လို့သူတို့ကမထင်တော့ဘူးပေါ့နော
်အဲ့ဒီတော့တရားဥပဒေအရေးယူမှုမှာအားနည်းနေတဲ့ဆိုတဲ့ခါကျတော့အဓိကကတော့အမျိုးသမီးတွေကိုယ်တိုင်ကပထမကတော့သူတို့ကာကွယ်နိုင်ဖို့ပဲပေါ့နော်ဒီလိုမျိုးအဖြစ်မရောက်အောင်လို့ဆိုတော့အထူးသဖြင့်အမျိုးသမီးရပေါ့အကြမ်းဖက်မှုအမျိုးသမီးအခွင့်အရေးအမျိုးသမီးကျန်းမာရေးနဲ့ပတ်သက်ပြီးတော့လေလာပြုစုထားတဲ့လူတူအနေနဲ့ဆိုလို့ရှိရင်အမျိုးသမီးတွေဘလို့အကြံပေးချင်ပါလဲရှင
်အခုအမျိုးသမီးလေးတွေကပေါ့နော်အများသောအားဖြင့်ကမြမယဉ်ကျေးမှုထုံးစံရပေါ့နော်အိမ်ထောင်ပြုတယ်ဆိုတာလေယောက်ျားကိုအားကိုးခြင်းလို့ဆိုတော့အဲ့ဒါကြီးကလေတကယ်ကိုအမြင့်တွယ်နေတယ်ဟိုကိုကိုကိုအားကိုးခြင်းစိတ်မရှိဘူးငငယ်ကလေးကလည်းတိတ်ကျင်ပေးခံခဲ့ရတာကအမျိုးသမီးဆိုလို့ရှိရင်ဘလောက်ပဲပညာတတ်တဲ့တချင်ကြလို့ရှိရင်ယောက်ျားယူမယ်အဲ့ယောက်ျားရဲ့ဟိုလှုပ်ရှားကိုထိုင်စားမယ်ပေါ့နော်ဆိုတော့အဲ့ယောက်ျားကကောင်းတယ်ဆိုလို့ရှိရင်သူတို့ဘဝအေဂျင့်ပဲအဲ့ယောက်ျားမကောင်းဘူးဆိုလို့ရှိရင်လည်းကောင်းကောင်းမကောင်းကောင်းဟိုဆက်ပြီးတော့ပေါင်းသိမ်းရမယ်ဆိုတော့ဒီဖီအားလေးတွေလည်းရှိနေတယ်ပေါ့နော်အဲ့မှာဘာတွေ့ရတယ်လဲဆိုတော့အမျိုးသမီးတွေကကိုယ့်ဘာကိုယ်ရက်တီရမယ်ကိုယ့်ကိုယ်အားကိုးသင့်တယ်ဆိုတော့ဟာကဟိုပျောက်ဆုံးနေတယ်တော်တော်များများမှာဆိုတော့မျိုးသမီးလေးတွေကိုအိမ်တောင်ပြုတ်ပြီးတော့တကယ်လို့အကြမ်းဖက်မှုတွေကြုံလာတယ်ဆိုလို့ရှိရင်တော့လကောင်အကြမ်းဖက်မှုမကြုံရရင်လည်းပျော်ရွှင်စရာကောင်းတဲ့အိမ်ထောင်ရေးမှာဆိုရင်လို့ရှိရင်တော့လကောင်ပေါ့နော်မိမိကိုယ်ကိုမိမိရက်တည်နိုင်ဖို့အတွက်အကျိုးစားရမယ်တကယ်လို့အကြမ်းဖက်မှုတွေကြုံခဲ့တယ်ဆိုလို့ရှိရင်ကိုယ့်ဘဝကိုကိုယ်ကြောင်းနိုင်တဲ့အခြေအနေတရက်ဖြစ်နေတယ်ဆိုလို့ရှိရင်အခက်အခဲဆုံးအချိန်တွေကိုကြုံရလို့ရှိရင်တော့ပေါ့နော်ဟိုဘဝမှာတယောက်တည်းရက်တည်နိုင်တယ်အကြမ်းဖက်မှုခံခဲ့ရတယ်ဆိုလို့ရှိရင်ကြက်သားရတဲ့စိတ်ရှိရမယ်မိလို့ရှိရင်မိမိကိုယ်ကိုမိမိလေးစားရမယ်မိမိကိုယ်ကိုလေးစားမှုရှိတယ်ဆိုတာကို တခါတလေကျတော့ဆုံးဖြတ်ချက်တွေပြတ်သားရမယ်ပေါ့နော်ဘယ်လောက်ထိတော့ကြော်လွန်လာပြီဆိုလို့ရှိရင်တော့ဒီအိမ်ထောင်ကြီးကိုဆက်ပြီးတီးမခံတင်တော့ဘူးဆိုတော့ကိုကိုကိုတထားရှိတင်တဲ့လေးစားမှုလေးတွေပေါ့နော် self respect လေးတွေရှိရမယ်ဆိုပြီးတော့ကျွန်မကအကြံပေးချင်ပါတယ်ရှင
့်အဲ့တော့ဒီတရားဥပဒေရအားနည်းချက်တွေစောစောကထောက်ပြတယ်လို့ပေါ့နော်လူသတ်မှုကျူးလွန်နေတာမှလွတ်ဖို့အခွင့်အလမ်းကရှိနိုင်တဲ့မျှော်လင့်ချက်တွေရှိတော့လေရဲစရဲတွေဖြစ်လာကြတယ်ဆိုတော့တရားဥပဒေစိုးမိုးရေးရော
တရားဥပဒေစိုးမိုးရေးရောအရန်ကိုအရေးကြီးပါတယ်ဟိုဒီအမျိုးသမီးတွေကိုအကြမ်းဖက်တာကပေါ့နော်ဒုစရိုက်တစ်ခုအနေနဲ့ပေါ့နော်မှတ်ယူပြီးတော့ဒါမျိုးကိုမလုပ်သင့်ဘူးဆိုတဲ့အဥ္စာကိုအစိုးရဘက်ကလည်းကြဲကြဲပြက်ပြက်နဲ့အသိပေးနိုင်ရမယ်ပြီးလို့ရှိရင်တကယ့်ကိုထိရောက်ပြတ်သားတဲ့ညီမျှမှုရှိတဲ့အပြစ်ဒဏ်ကိုတည်တည်ချာချာချပေးနိုင်ရမယ်အခုနောက်ပိုင်းမှာဘယ်လိုဖြစ်လာလဲဆိုတော့အပြစ်ဒဏ်ချပေးပြီးနောက်ပိုင်းမှာအမျိုးသမီးတွေကဘာကိုလဲကြောက်တယ်လဲဆိုတော့လက်စားချေမှာကိုကြောက်တယ်အမျိုးသားကပေါ့နော်တကယ်လို့အိမ်ထောင်ကျသွားပြီဆိုလို့ရှိရင်လက်စားချင်ရင်ဘယ်လိုလုပ်မလဲဆိုပြီးတော့အမျိုးသမီးတွေဘက်ကတရားဥပဒေအရဒီအကြံဉာဏ်တောင်းခံတာမျိုးတွေမလုပ်တာတွေရှိတယ်။အဲ့ခါကျတော့အမျိုးသမီးတွေကိုပေါ့နော်ဥပဒေအကြောင်းအရဘယ်လိုမျိုးပြန်ပြီးတော့ကာကွယ်မလဲ။ကျူးလွန်တဲ့သူကိုလည်းဘယ်လောက်ထိထိုက်တန်တဲ့ပြစ်ဒဏ်ကိုပေးမလဲ။တစ်ဖက်မှာလည်းဟိုအမျိုးသမီးတွေကိုလက်တော့ပြတ်မှုမဖြစ်ရအောင်ပေါ့နော်ကာကွယ်တဲ့ဘယ်လိုအစီအမံတွေထားရှိမလဲပေါ့။ဟိုနိုင်ငံရေးချားတွေမှာဆိုလို့ရှိရင်ကြားဘူးတာကတော့ကြံဖက်ခံရတဲ့အမျိုးသမီးရဲ့ဘယ်နှစ်ကိုက်အကွာလောက်ကိုတောင်လာလို့မရဘူးအဲ့လိုမျိုးတွေရှိတယ်ဆိုတာကြားဘူးတယ်ပေါ့နော်။ဒါပေမဲ့မြန်မာနိုင်ငံမှာကြတော့ဟိုတလောတုံးကတောင်အမှုတစ်ခုဖြစ်တယ်ကြားတယ်။အဲ့ဒီအမှုမှာဆိုလို့ရှိရင်အမျိုးသမီးနဲ့အမျိုးသားကတရားရင်ဆိုင်ပြီးတော့လက်ဖက်ရည်ဆိုင်မှာထိုင်နေတော့မအမျိုးသားအမျိုးသမီးကိုထိုးသက်သွားတယ်ပေါ့နော်လက်စားချေသွားတယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့ဒီပုံစံမျိုးလေးတွေမှာလည်းဟိုအမျိုးသမီးတွေကကြောက်နေကြတာရှိတယ်ဆိုတော့ဥပဒေပိုင်းအရာကတော့တော်တော်လေးကိုပြင်းထန်တဲ့ဆက်လုပ်ရမယ့်အခြေအနေလေးတွေမှာရှိပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
ဒေါ်လာလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်။ဒေါ်လာရှင်များရှင်မြန်မာနိုင်ငံမှာသာမကတကဘာလုံးကအာယုံစိုက်နေတဲ့ရခိုင်ပြည်နယ်အချက်တွေဟာဖွံ့ဖြိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်အထိပယ်မျိုးမျိုးကောက်ကြပါတယ်။အနာသည့်ဆေးရှိဆိုတဲ့ဆိုရိုးစကားလိုပဲရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုကုစားနိုင်ရေးယောဂလက္ခဏာကိုဘယ်လိုခွဲခြားဆုံးဖြတ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်မဲ့အစားအဖြေရဲ့တစ်စိတ်တစ်ပိုင်းအဖြစ်အပြုသဘောဆောင်ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင
်။စနေညတိုက်ရိုက်လေးလိုက်ဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့ထမင်းဖိတ်ခေါ်ပါရစေ။အခုတော့သုရဆုံလင်အမေရိကန်တခွင်စီစဉ်လှည့်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုကနေရာတချို့မှာဖတ်ရှုခွင့်ပိတ်ပင်ထားတဲ့စာအုပ်တွေအတွက်အထိမ့်မတ်သတင်းပတ်ကျင်းပတဲ့အကြောင်းနဲ့သဘာဝဥယျာဉ်နဲ့ပတ်ဝန်းကျင်ကိုထိမ့်သိမ်းစောင့်ရှောက်ကြဖို့အကြောင်းတွေကိုကိုအောင်တင်ပြထားပါတယ်ရှင်။
စက္ကန့်မလာ24ရက်ကနေ30ရက်နေ့ထိသတင်းပတ်ဟာထုတ်ဝေမှုတမ်းမြင့်ပိတ်ပင်ခံရတဲ့စာအုပ်သတင်းပတ်ဖြစ်ပါတယ်။စာအုပ်တွေကိုစီစစ်ဖျက်တောက်တာနဲ့လွတ်လပ်စွာဖတ်ရှုခွင့်ကိုမီးမောင်းထုတ်ပြတဲ့အနေနဲ့နှစ်စဉ်ကုလရက်သက်မှတ်ပြီးအထိမ့်မှတ်ကျင်းပလာတာပါ။ Washington DC ကစာကြည့်လိုက်တွင်လည်းစာအုပ်ဆိုင်တွေမှာတော့နိုင်ငံတော်ဝန်ကစာကြည့်တဲ့အချို့နဲ့ကျောင်းတွေမှာဖတ်ရှုခွင့်ပိတ်ပင်ထားတာဒါမှမဟုတ်ပြင်းပြင်းထန်ထန်ဆန့်ကျင်တဲ့စာအုပ်6မျိုးရဲ့ယာနဲ့ချီတဲ့မူဝါစာအုပ်တွေကိုအခမဲ့ယူဆောင်ခွင့်ပြုထားပါတယ်။စာပေဝါဒနာရှင် KD Schwartz ကဖတ်ရှုခွင့်တားဆီးပိတ်ပင်ခံထားရတဲ့စာအုပ်6အုပ်ကိုရှာဖွေဖို့ Washington DC က Duane Day စာအုပ်ဆိုင်ကိုရောက်နေတာပါ။အဲ့ဒီစာအုပ်တွေကိုစက်ကူမဲနဲ့ပတ်ထားပြီးတခြားရောင်းချတဲ့စာအုပ်တွေကြားထည့်ပြီးတော့ဖွက်ထားတာကိုသူကလိုက်ရှာနေတာပါ
I had 4 of the books when I came in, which means I only needed 2 more.
ဒီလာတော့က4အုပ်ရှာရထားပြီးပါပြီ။နောက်ထပ်ရှာဖို့2အုပ်ပဲလိုပါတော့တယ်။ပထမဦးဆုံးရတဲ့စာအုပ်ဆိုရင်ဘယ်တော့မှမတွေ့ခဲ့ဘူးပါဘူး။
Washington DC မှာတော့ဖတ်ရှုခွင့်ပိတ်ပင်ထားတဲ့စာအုပ်မရှိပေမဲ့ American ပြည်ထောင်စုကပြည်내တချို့မှာတားဆီးပိတ်ပင်ထားတဲ့စာအုပ်တွေရှိနေတာနဲ့ပတ်သက်ပြီးအားသင့်မိတယ်လို့ Schwartz ကပြောပါတယ်
။ It's an American right to be able to express yourself in however you see fit, and it's also an American right to avoid things by choice that you don't agree with.
ကိုယ်တော်ကြနေချိုက်တာမျိုးကိုထုတ်ဖော်တင်ပြခွင့်ဟာအမေရိကန်တို့ရဲ့အခွင့်အရေးပါ။ဒါ့အပြင်ကိုယ်တော်မကြတာတွေကိုလည်းရှောင်ကျဉ်ခွင့်ရှိပါတယ်။စာအုပ်လိုဟာတွေကိုမဖတ်ချင်ရင်မဖတ်ပဲနေလိုက်ဖို့လွယ်လွယ်လေးပါ။
စာပေဝါဒနာရှင်လီယာရစ်ပရင်ဆာဖာရင်ဟိုက်451ဆိုတဲ့စိတ်ကူးရင်သိပ်ပံဝတ္ထုစာအုပ်ကိုလိုက်လံရှာဖွေနေသူပါအမေရိကန်လူမှုအသိုင်းအဝိုင်းကြားဒီစာအုပ်ကိုဝိုင်းစန့်ကျင်ထားပြီးတကယ်လို့ရှာတွေ့ရင်တော့မိရှုဖြစ်စီဖြစ်ပါတယ်ဒီစာအုပ်ထဲမှာတမချမ်းသာစာအုပ်ကိုတယောလောင်ပြောင်ထားတာကြောင့်ဆိုပြီးတချို့ကစန့်ကျင်ကြတာပါဒါကြောင့်လွန်ခဲ့တဲ့260ကထုတ်ဝေခဲ့တဲ့စာအုပ်တချို့ကိုပိတ်ပင်တားမြစ်ထားတာနဲ့ပတ်သက်ပြီးသိပ်မအံ့ဩမိဘူးလို့ပရင်ဆာကပြောပါတယ်
A lot of places in this country don't exactly take kindly to progressive.
ဒီတိုင်းပြည်အနေနဲ့တော်တော်များများမှာတိုးတက်တဲ့အတွေးခေါ်ယူဆကိုလွယ်လွယ်ကူကူနဲ့လက်မခံကြပါဘူး
။ဒီလိုလက်မခံကြတဲ့အထက်မှာနိုင်ငံရေးအရာရောလိင်ကွဲပြားမှုနဲ့ပတ်သက်တဲ့အယူဆတွေရောပါဝင်တယ်လို့ DC လူမှုစာကြည့်တဲ့ Foundation အကြီးအကဲ Lynn R. Hegarty ကပြောပါတယ်
။ Families with two dads or two moms for example also sometimes
အဖေနှစ်ယောက်အမေနှစ်ယောက်ရှိတဲ့မိသားစုတွေလိုမျိုးနဲ့အထူးသဖြင့်ဆင်မဲ့ဖြစ်ပွားနိုင်တဲ့ဒီအငင်းပွားလာနိုင်တဲ့နိုင်ငံရေးအယူအဆပါဝင်တဲ့စာအုပ်မျိုးတွေကိုဖတ်ရှုခွင့်ပိတ်ပင်လေးရှိပါတယ
်အမေရိကန်စာကြည့်တိုက်အသင်းကြီးအပါဝင်တခြားအဖွဲ့တော်များများကထုတ်ဝေမှုတားမြစ်ပိတ်ပင်ခံရတဲ့စာအုပ်သတင်းဘက်ကိုကမကဋ္ဌပြုလို့ကျင်းပပေးတော့ပါနေ့စဉ်နှစ်တိုင်းကျောင်းတွေရဲ့တင်ယုံညွန့်နှန်းတွေစာကြည့်တိုက်တွေမှာဖတ်ရှုတင်ကြားခွင့်ပိတ်ပင်ခံရတဲ့စာအုပ်10အုပ်လောက်ကိုပြန်လည်ရိုက်နှိပ်ထုတ်ဝေကြပါတယ်အမေရိကန်စာကြည့်တိုက်အသင်းဝင်လွတ်လပ်တဲ့အတွေးမြင်ဆိုင်ရာကော်မတီက Julius Jefferson Jr. က
Some of the themes could be dealing with LGBT issues, certainly issues dealing with race. Certainly,
လင်းဒူလင်းကွဲလင်းပြောင်းထားသူလူမျိုးရေးဘာသာရေးနဲ့ပတ်သက်ပြီးရေးထားတာတွေပါဝင်အဲ့လိုစာအုပ်အများအပြားကိုပိတ်ပင်ညင်သူတွေကမိဘတွေပါအဲ့လိုစာအုပ်တွေကိုသူတို့ကလေးတွေမဖတ်ရှုသင့်ဘူးလို့ထင်ကြလို့ပါ
လူငယ်တဲ့နှစ်အတွင်းတားဆီးပိတ်ပင်တင်တယ်လို့ပြောဆိုထားကြတဲ့စာအုပ်ပေါင်း250လောက်ရှိတယ်ဆိုတာကိုအမေရိကန်စာကြည့်တဲ့အသင်းအနေနဲ့သိရှိကြောင်းသူကဆက်ပြောပါတယ်ဒါပေမဲ့လည်းအဲ့ဒီထဲကအနေငယ်ပဲထုတ်ဝေခွင့်ပိတ်ပင်တားဆီးခံရတာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကသဘာဝဥယျာဉ်တွေရဲ့တက်တန်းဟာ100ကျော်လာပါပြီအမေရိကမှာတော့သဘာဝဥယျာဉ်လို့သတ်မှတ်ထားတဲ့အထက်မှာတာမန်ပန်းခြံလိုမျိုးတွေနောက်ဒီရင်ပြင်လိုမျိုးတွေအပါဝင်တက်တန်းရင်တက်တော်တွေကြောက်ကဘာကြီးတွေလည်းပါဝင်ပါတယ်နှစ်စဉ်နှစ်တိုင်းအမေရိကန်ပြည်ထောင်စုနဲ့ကဘာတလောကတန်းတဲ့ချီတဲ့လူတွေဟာရင်သက်ရှူမောပွဲကောင်းတဲ့ရှုခင်းတွေနေအောင်ကြီးမထိုးပေါက်နိုင်တဲ့တက်တန်းရှည်တက်တော်တွေနဲ့ရှားပါတော်ရန်တိရစ္ဆာန်မျိုးဝဲတွေကိုကြည့်ရှုဖို့အမေရိကန်ပြည်ထောင်စုရဲ့မြို့သားဥယျာဉ်တွေစီကိုလာရောက်လည်ပတ်ကြပါတယ်အခုခါမှာဒီဥယျာဉ်ဌာနရဲ့ညွှန်ကြားမှုဖြစ်လာတဲ့ဂျိုနာသန်ဂျာဗစ်ကတော့သူဟာကံကောင်းသူတစ်ယောက်ဖြစ်တယ်လို့ယူဆထားပါတယ်
For the last 100 years
American ပြည်ထောင်စုရဲ့သဘာဝနဲ့ရင်ကျေးမှုအမွေအနှစ်တွေပေါ်ကျွယ်သွားတဲ့နေရာတွေကိုလွန်ခဲ့တဲ့100လောက်ကစပြီးအမျိုးသားဥယျာဉ်ဌာနကစီမံခန့်ခွဲဖို့ American အစိုးရကတာဝန်ပေးခဲ့တာပါဒီအဖွဲ့အစည်းဝင်တဦးအနေနဲ့ဥဆောင်မှုပေးသွားဖို့ဟာကကျွန်တော်အတွက်တော့ဘဝတစ်လျှောက်လုံးမှတ်ခဲ့တဲ့အိမ်မက်ပါ
မစ္စတာဂျာဗစ်ဟာအမေရိကန်မျိုးသားသဘာဝဥယျာဉ်ဌာနမှာအနှစ်40ကြာအမှုထမ်းနေတာဖြစ်ပြီး2009ခုနှစ်ကစလို့သူဟာညွန်ကြားရေးမှူးဖြစ်လာပါတယ် Grand Canyon နဲ့ Yellowstone တို့လိုကြော်ကြားတဲ့အမျိုးသားဥယျာဉ်တွေကစလို့သမိုင်းဝင်အထိမ်းအမှတ်အဆောက်အဦတွေနဲ့ပြည်တွင်းစစ်အတွင်းတိုက်ပွဲဖြစ်ခဲ့တဲ့နေရာတွေအပါအဝင်စုစုပေါင်း412နေရာကိုမစ္စတာဂျာဗစ်ကကြီးကြပ်ရတာပါ
I like to say the National Park Service is the only federal agency with the responsibility to ensure
အစိုးရဌာနတွေထဲမှာအမျိုးသားဥယျာဉ်ဌာနအနေနဲ့လူတွေစိတ်လက်အပန်းဖြေစေအောင်လုပ်ဖို့တာဝန်ရှိပါတယ်။ American လူမှုတွေအနေနဲ့ရောကဘာလက်ခီးတဲ့တွေအတွက်ပါလဲပတ်ဆရာနေရာတွေအများကြီးရှိပါတယ်။ဒါပေမဲ့လည်းလားလဲသူတွေအနေနဲ့တဘာဝအကြောင်းပြည့်ရွေကျော်တွေအကြောင်းရာသီဥတုပြောင်းလဲမှုနဲ့သမိုင်းချက်လက်တွေကိုလည်းလေ့လာသွားစေချင်ပါတယ်။
ဒီလိုလေးလာစရာတွေထဲမှာအမေရိကန်ရဲ့တချိန်ကမူဝါဒရေးရအမှားတွေအကြောင်းတွေလည်းပါဝင်ပါတယ
်။ So for example, Manzanar.
ဒုတိယကမ္ဘာစစ်အတွင်းကသမ္မတ Franklin Delano Roosevelt ကသူ့အမိန့်နဲ့ဂျပန်နယ်ဝအမေရိကန်နိုင်ငံသားတွေကိုကယ်လီဖိုးနီးယားပြည်နယ်ကမဇာနာမှာစခန်းသွင်းချုံနောင်ထားခဲ့ပါတယ်။ဂျပန်လူမျိုးတွေဖြစ်နေတာကြောင့်စစ်ပွဲကာလအတွင်းမှာသူတို့ကိုဖမ်းဆီးအကျဉ်းချထားတာပါ။အခုအခါမှာတော့ဂျပန်အမေရိကန်တသိန်းကျော်ဖန်စီချုံနောင်ထားခံခဲ့ရတဲ့နေရာကိုဥယျာဉ်ဌာနကနေထိမ့်သိမ့်ပြသပေးနေပါတယ်
ဒါပြင်ရာသီဥတုပြုနေမှုကြောင့်ရေခဲမြစ်တွေလည်းလာမယ့်နှစ်20 30အတွင်းပြတ်သုံးကုန်နိုင်တယ်လို့လာနဲ့ချီပြီးတော်မီလောင်တော်ကြောင့်တလိတ်ဆန်တွေဟာအွန်လိုင်းကျင်းလိုက်ပြောင်းရွှေ့နေတာတွေကိုလည်းတွေ့ရတယ်လို့ Jarvis ကပြောပါတယ်အခုခါမှာအမျိုးသားဥယျာဉ်ဌာနရဲ့တည်တံ့ဟာဒုတိယရာစုနှစ်ထဲကိုရောက်လာပြီဖြစ်ပြီးရေရှည်ဆက်လက်တည်တံ့ခိုင်မြဲဖို့ကတော့အားလုံးရဲ့အကူအညီလိုအပ်တယ်လို့သူကဆိုပါတယ်။တဘာဝပဝန်ကျင်းဆိုတာနဲ့ကမ္ဘာမြေကြီးပူနွေးလာတာနောက်လူတွေရဲ့စီကတ်မဲ့အလေအထတွေလောဘတွေကြောင့်တိရိစ္ဆာန်တွေတည်ဆုံမှုရှိနေတာတွေနဲ့ပတ်သက်ပြီးတော့လည်းအားလုံးသတိပြုမိအောင်ကြိုးပမ်းနေကြသူတွေလည်းရှိပါတယ်။တဘာဝပောင်းကျင်ထင်းထင်းဆောက်ရှောက်ဖို့ကိုနီးမျိုးစုံနဲ့ကြိုးပမ်းနေကြသူတွေကတော့အမိုက်ကိုစနစ်တကျစွန့်ပစ်ပြီးတော့တောင်တဘာဝပောင်းကျင်ကိုဆောက်ရှောက်နိုင်ကြောင်းပြောပါရယ် wash ashore လို့ခေါ်တဲ့ဒီတဘာဝပောင်းကျင်ထင်းထင်းအဖွဲ့ကြီးကတော့လူတွေစီကန်းတကျနဲ့အမိုက်စွန့်ပစ်ပြီးတဘာဝကိုကူညီထင်းထင်းတက်လာအောင်ပညာပေးလှုံ့ဆော်နေတဲ့အဖွဲ့ဖြစ်ပါတယ်အထူးသဖြင့်လူတွေရဲ့စွန့်ပစ်ပစ္စည်းတွေကြောင့်တည်ဆုံးတဲ့ပင်လယ်ရေနေသရဝါတွေရဲ့အကြောင်းကိုမီးမောင်းထိုးပြတဲ့အနေနဲ့ပင်လယ်သမုဒ္ဒရာကရရှိတဲ့ပလတ်စတစ်အယုတ်တွေ၊ဘီးတွေ၊ပလင်းဖုံးတွေ၊ဘီယာဘူးကုန်တွေနဲ့ရေနေသရဝါတွေရဲ့ပုံအယုတ်ကြီးတွေပြုလုပ်ပြီးအမေရိကန်တဝိုင်းကပြရိုက်တွေတိရိစ္ဆာန်ယုံတွေမှာလိုက်လံပြသနေပါရခင်ဗျာ
။ကိုအောင်တင်ပြပေးတဲ့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့သိပ္ပံနဲ့နည်းပညာအစီအစဉ်လှည့်ရောက်ပါပြီ။ဒေါက်ခင်မျိုးသက်စူးစီးတင်ဆက်ထားပါရရှင်။
လာမယ့်အနှစ်20အတွင်းအင်ဂါဂျူကိုသွားဖို့ကြိုးစားနေတဲ့အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ကသူတို့ရဲ့အာကာသယဉ်မှုတွေအာကာသလွန်ပြန်ရင်ကိုမောင်းနေချိန်မှာပုံမှန်စိတ်ရှိနေမနေစိတ်အပြောင်းလဲဘာတွေဖြစ်နေလဲဆိုတာတွေကြိုတင်သိရအောင်စမ်းသပ်မှုတွေလုပ်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။အာကာသယဉ်မှုတွေအင်ဂါဂျူကိုသွားမယ်ဆိုရင်6လလောက်ကြာမှာမို့ဒီခီးအတွက်လေးရင်မှုတွေမောင်းနေရမှာအထောက်ကူပေးနိုင်အောင်သူတေသနာလုပ်နေတာဖြစ်ပါတယ်ဒီစမ်းသပ်မှုကနေလေချောင်းလိုင်းတွေမှာလေးရင်မှုတွေကြောင့်မတော်တဆဖြစ်မှုတွေရောပါသွားစေဖို့ပါရည်ရွယ်ထားတယ်လို့ Ohio ပြည်နယ် Glen သူတေသနာဌာနကမြန်မာသိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပါတယ
်အာကာသယဉ်မှုတွေပေါ့နော်ဒီကနေအင်ကာဂျူသွားတယ်ဆိုလို့ရှိရင်6လလောက်သွားရမယ်ဒါမှမဟုတ်လို့ရှိရင်တော့မှနေ့စဉ်နေ့တိုင်းလေမြန်နဲ့ခရီးသွားနေတဲ့အခါကျလို့ဆိုရင်လေမြန်မောင်းတဲ့ pilot တွေလေရင်မှုတွေဟိုဒုလေရင်မှုတို့သူတို့တွေကဒီလေမြန်မောင်းနေတဲ့ဟာကိုပဲတည်တည်ချာချာစူးစူးဆိုက်ဆိုက်လေမြန်မောင်းနေတာတော့မဟုတ်လို့ရှိလို့ဆိုရင်သူတို့စိတ်တွေကတခြားပြောင်းနေသလားဆိုတဲ့ဟာကို cognitive study လို့ခေါ်တယ်
2015 March လတုန်းက German Wing လေချောင်းရဲ့ Spain ကနေ Germany ခီးစင်မှာတွဲဖက်လေရင်မှုရဲ့စိတ်မူမမှန်တဲ့လုပ်ရကြောင်းလေရင်ဟာပြင်းထန်နိုင်ငံက Alps တောင်တန်းမှာထိုးကြခဲ့ပြီးခီးတဲ့144ယောက်နဲ့လင်းအမှုထမ်း6ဦးစလုံးအသက်ဆုံးခဲ့ရတာပါဒီလိုအဖြစ်မျိုးကိုကြိုတင်ပြီးကာကွယ်ဖို့အတွက်လင်းမှုတွေမောင်းနေစင်မှာလင်းကိုပဲအာယုံဆုဆိုင်မှုရှိမရှိအုံနောက်စမ်းသပ်မှုတွေကိုလုပ်နေတာပါ FNRARS လို့ခေါ်တဲ့ဆက်နဲ့အုံနောက်ရဲ့စဉ်းစားမှုကိုအလင်းနဲ့တိုင်းယူနိုင်တာမို့ဒါကိုလက်တွေအသုံးချနိုင်အောင်လှုပ်ဆောင်နေတာပါ
သူတို့ဘာဟုတ်တွေးနေလဲဘာစဉ်းစားလဲလေမြန်ကိုပဲတေးချာဒီတစိုက်မောင်းနေတာလားတေတာဟာကိုလေ့လာဖို့အတွက်အုံနောက်ထဲကိုအလင်းရောင်လေဆာရောင်ကြီးလေးတစ်ခုထည့်ပြီးတဲ့အခါကျရင်အုံနောက်ဘာတွေစဉ်းစားနေလဲဘလို့တွေးနေလဲဆိုတဲ့ဟာကိုတိုင်းလို့ရတဲ့ကရိယာတစ်မျိုးရဲ့အဲ့ဒါကို FNRIRS လို့ခေါ်တယ် Functional Near Infrared Spectroscopy သူကပါလဲဆို Brain ရဲ့ Cognitive ပေါ့နော်ဒီအုံနောက်ရဲ့စဉ်းစားနေတဲ့လုပ်နေတဲ့ဟာပေါ်မှာမူတည်ပြီးတော့အုံနောက်ရဲ့ Line လေးတွေကိုအလင်းရောင်နဲ့တိုင်းယူတဲ့ဆက်ဒါလက်ထဲမှာပဲတိုင်းတယ်အဲ့တော့လေမြန်ပုံမှာတိုင်းလို့ရအောင်ဒီဆက်ကိုအသေးဆုံးလေးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာကိုဒီဇိုင်းလုပ်ယူပေးနေလေမြန်မောင်းတိုင်းလေမှုတွေကသူတို့တကယ်ပဲစိတ်ပါဝင်စားစွာနဲ့လေမြန်ကိုလိုတဲ့ခရီးကိုရအောင်တွားနေတာလားတိုင်းလို့ရနိုင်တဲ့ဆက်ကိုကျွန်တော်တို့လေမှုတွေတိုင်းတုံးလို့ရအောင်အသေးလေးဖြစ်အောင်ပြန်ပြီးကျွန်တော်ထွင်ပေးနေတာ
တီထွင်ထားတဲ့ဆက်မှာလေဆာရောင်ကြီးကိုသုံးပါတယ်လေဆာရောင်ကြီးသုံးဆက်ကရိယာတွေကိုလူရဲ့ခေါင်းပေါ်တင်နိုင်တဲ့အရွယ်ချုပ်နိုင်အောင်ပထမဆုံးလုပ်ရပါတယ်ပြီးမှဒီလေဆာရောင်ကြီးသုံးဆက်နဲ့ဆန်းသက်ဖို့အတွက်လူစိတ်ကိုသုံးမဲ့အစားအုံနောက်အတူကိုအရင်ဖန်တီးရပါတယ်ရဘာနဲ့အရင်ဖန်တီးပြီးဆန်းသက်ရတာပါ
အုံနောက်လှုပ်လှုပ်နေတဲ့ဟာအမြဲတမ်းဒီမှာကျွန်တော်ဆက်စမ်းနေတဲ့အချိန်မှာလူခဏခဏခေါ်ပြီးခိုင်းလို့မရအဲ့တော့အုံနောက်တဲ့ကိုဝင်သွားတဲ့အလင်းရောင်ဖြားထွက်သွားတဲ့ပုံစံနဲ့တူတဲ့အုံနောက်အတုလိုဟာမျိုးကတကယ်ပဲကျွန်တော်တိုင်းနေဆက်ကလှုပ်တလားမလှုပ်တာဆိုတဲ့ဟာကိုအုံနောက်အတုနဲ့အရင်စမ်းကြည့်လို့ရတယ်။ဒါကပါလဲဆိုရဘာတစ်မျိုးလေ
ဒါပေမ
ဲ့အုံနောက်ထဲကိုဝင်သွားတဲ့အလင်းရောင်ဖြားတဲ့ပုံစံမျိုးသူဖြားအောင်ရဘာကိုလှုပ်ထားတယ်။ထဲထဲကိုအရေးတစ်မျိုးထည့်ပေးလိုက်တာ
ဟုတ်က
ဲ့။အဲ့ဒီအယူကအထဲဝင်သွားလို့ရှင်အရေးထဲမှာအုံလေးတွေပါတဲ့အတွက်တွေးကြောလေးတွေလိုဖြစ်လာတယ
်။
ဖြစ်လာတဲ့အခါကျတော့ဒီဘက်ကနေအလင်းရောင်ထည့်လိုက်လို့ရှင်ဒီဘက်ကထွက်လာတဲ့အလင်းရောင်ဒီဘက်ကထည့်လိုက်တဲ့အလင်းရောင်ကဒီလိုတွေးကြောလေးတွေကိုဖြတ်သွားတဲ့ပုံစံမျိုးဖြစ်တဲ့အခါကျတော့အုံနောက်အစ်စ်လုတ်နေတဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်ဒီဇိုင်းလုပ်ရတယ်
။အုံနောက်ထဲမှာလုတ်ဆောင်မှုတစ်ခုစီအတွက်သူ့နေရာနဲ့သူထိန်းချုပ်ထားတာပါ။စင်စာတွေးခေါ်တဲ့အပိုင်းကအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတာမို့အဲ့ဒီနေရာကိုတိုင်းတာရဖြစ်ပါတယ်
။ဘုံနောက်တစ်ခုထဲမှာဘုံနောက်နေရာအစိတ်အပိုင်းတွေပေါ်မူတည်ပြီးတဲ့အခါကျရင်ဒီအရာတာခံတဲ့ဟာမျက်လုံးမြင်ရတဲ့နေရာအစာစားတာဟိုကိုယ်လက်လှုပ်ရှားတာပေါ့နော်။ဒီအယိုးအကြောတွေ muscle တွေလှုပ်ရှားဖို့ control လုပ်တဲ့ဟာအဲ့ဒါသူ့တနေရာနဲ့နေရာတစ်ခုနဲ့တစ်ခုကမတူဘူးပေါ့။ဘုံနောက်အစိတ်အပိုင်းပေါ်မူတည်ပြီးတော့များသောအားဖြင့်စဉ်းစားတဲ့ဟာတွေကိုတွေးခေါ်နေတဲ့ဟာစဉ်းစားနေတဲ့ဟာ cognitive ပေါ့နော်။အဲ့ cognitive brain ကဘယ်နေရာမှာရှိလဲဆိုလို့ရှိရင်ဒီအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတယ်။ဆိုတော့အဲ့နေရာမှာပဲအုံနောက်အလုံးလုံးတဲ့စဉ်းစားတဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့ဟာတွေးခေါ်တဲ့ဟာတွေနဲ့ပတ်သက်တဲ့ဟာအဲ့ဒီအားတွေကိုထိန်းတဲ့ဟာရှေ့ပိုင်းတချို့နေရာတွေမှာရှိတဲ့အတွက်ဒီနေရာတွေမှာကျွန်တော်တို့တိုင်ရတယ်။တိုင်တဲ့အခါကျလို့ရှိလို့ရှိရင်အုံနောက်ရဲ့ပဲနေရာအစိတ်ပိုင်းကိုတိုင်လို့ရှိရင်ဘယ်လိုဟာမျိုးစဉ်းစားတဲ့ဟာရဲ့ wave ကဘယ်နေရာနဲ့တွားပြီးတော့ correlate ဖြစ်တယ်ဆက်ဆက်မှုရှိတယ်ပေါ့နော်ဒါဆိုလို့ရှိရင်သူပါစဉ်းစားနေတယ်ပေါ့နော်ပြီးတဲ့အခါကျအဲ့ဒီအုံနောက်ရဲ့ wave တွေကိုကြည့်ပြီးတဲ့အခါကျရင်ဒီလူကလောက်ရမယ့်အလုပ်ကိုလုပ်နေလားမဟုတ်လို့ရှိရင်ငိုက်နေသလားပေါ့နော်အဲ့ဒါကိုသိချင်တဲ့အတွက်ခုနလေးစားရောင်ချီလေးချက်ပြီးဒီအုံနောက်ထဲကိုဝင်သွားတဲ့အလင်းရောင်ကနေပြီးတော့မှပြန်ဖြာပြီးထွက်လာတာကိုနောက်တနေရာပြန်တိုင်းနေ
အဲ့ဒီလိုတိုင်းတာပြီးတိလာတာတွေကနေလေရင်မှုတွေကြောင့်မတော်တဆမှုတွေမဖြစ်အောင်အချိန်မီတားဆီးနိုင်ဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်
။လေးမြန်မောင်းသမားဆိုပါသူတဲ့တဲ့မောင်းရမယ်ဆိုစောင်းပြီးမောင်းလိုက်တယ်မဟုတ်လို့ရှိလို့ရှိရင်ဂျွန်းတုံးမောင်းကုန်ဖြစ်အောင်မောင်းလိုက်တယ်မဟုတ်လို့ရှိရင်တခါတည်းပင်လေတွေကိုအတင်းထိုးချလိုက်တယ်ဆိုတဲ့အခါကျရင်သူစဉ်းစားပြီးမှလုပ်တာလေ။အဲဆိုတော့အုံနောက်ကစဉ်းစားလိုက်တဲ့အချိန်မှာဒါမှားနေပြီဆိုတဲ့ဟာကိုဒီဆက်ကနေပြီးတော့တိုင်းပြီးလို့ရလို့ရှိလို့ရှိရင်ဒီလူကမူမှန်လုံနေတဲ့အလောက်ကနေပြီးတော့လွဲပြီးလုတ်ပြီးဆိုတာတိပြီဆိုလို့ရှိရင်ချက်ချင်းသူ့အပြင်ပေးလို့ရတာပေါ့နော်ဒီလူမှားနေပြီဆိုလို့ရှိရင်ဒီလေမြန်ကိုအော်တိုပိုင်လက်နဲ့ပြန်ပြီးတော့မောင်းခိုင်းလို့ရရမယ်အဲ့ဒါအဲ့အတွက်စမ်းသပ်တဲ့ဟာကို cognitive study လို့ခေါ်တယ
်အုံနောက်လှုပ်ရှားမှုနဲ့စိတ်ပိုင်းဆိုင်ရာအပြောင်းအလဲတွေကိုရုပ်သဘောအရလေးစားရောင်ခြည်နဲ့တိုင်းတာတွက်ချက်တဲ့စမ်းသပ်မှုတွေကနေအာကာသယဉ်မှုတွေလေရင်မောင်းသူတွေအတွက်အထောက်ကူပေးနိုင်ဖို့ NASA ကသိပ္ပံပညာရှင်တွေစူးစမ်းနေကြပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။
တောက်တာနေညပိုင်းထုတ်လွှင့်တဲ့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းအထင်းချုပ်ကိုကိုအောင်လင်းဦးကြီးညာပေးပါမယ်ရှင
်။ဟာရီကိန်းမုန်တိုင်းမာရီယာဒန်ပြင်းထန်ခံခဲ့ရတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာအမေရိကန်တပ်ဖွဲ့ဝင်9000ပါဝင်လူဝင်အား1000နဲ့အရေးပေါ်အကူအညီပေးရနေကြောင်းသမ္မတအင်ပြည်တော်ကပြောဆိုလိုက်ပါတယ်။အမေရိကန်ရေတပ်ကကနေ1000ဆန့်စစ်သည်မော့ကွန်ဖော့တာလည်းဒီကနေ့ပဲပေါ်တိုရီကိုကျွန်းကိုတွားရောက်နေပါပြီ။အမေရိကန်ဆွေးရကတော့မုန်တိုင်းထန်တဲ့သူတွေကိုအကူအညီပေးဖို့နှောင့်နှေးခဲ့တယ်ဆိုပြီးဝေဖန်ခံနေရတာပါ။ဒီမနက်ကရခိုင်ပြည်နယ်ကမတိမငြိမ်ခြင်းတွေကိုအမြန်ဆုံးကန့်ကွက်ဖြေရှင်းဖို့ကုလသမဂ္ဂဒွေရင်မျိုးကလူညုံရေးကောင်စီကိုတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့လတဲ့ ARS အစိုးရအုပ်စုကလူညုံရေးကင်းစကန်တွေကိုအကြမ်းဖက်တိုက်ခတ်ခဲ့ပြီးနောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်း9000လောက်ထွက်ပြေးလာတဲ့အထိအခြေအနေတွေစိုးရွားလာနေတဲ့အကြောင်းပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်ကအခြေအနေဟာအရေးပေါ်ဒုက္ခသည်ပြဿနာလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာအိမ်မက်ဆိုကြီးတစ်ခုဖြစ်ကမ္ဘာမှာအလင်းမြန်နှုံးနဲ့ကြီးထွားလာနေတဲ့အကြောင်းလဲအတွင်းမှုချုပ်အန်တိုနီယိုဂူရာစ်ကလူညုံရေးကောင်စီမှာတတိပေးပြောကြားသွားပါတယ်။ဒီခေတ်ပြည်နယ်ကအချိန်ဒီပေါ်နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မှုတွေဖိအားတွေတိုးလာနေချိန်မှာပဲအမေရိကန်ဆွေရကမြန်မာနိုင်ငံပေါ်ပိတ်ဆို့တံခါးရေးရုံနဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့အမေရိကန်လွှတ်တော်မတ်တွေကတိုက်တွန်းနေပါတယ်။ရခိုင်ပြည်နယ်ကပြစ်ခတ်တဲ့ကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူ9000လောက်တိရှိနေပြီလို့ကုလသမဂ္ဂရဲ့ခန့်မှန်းချက်ထွက်ပေါ်လာပြီးနောက်မှာပဲအမေရိကန်ပြည်ထောင်စုကနိုင်ငံရေးပါတီနှစ်ခုဖြစ်တဲ့ Republican နဲ့ Democratic Party လွှတ်တော်မတ်22ယောက်ကအစိုးရကိုမနေ့ကပဲတိုက်တွန်းလိုက်တာပါ။ရ တခိုင်ပြည်နယ်မှာလူခွေချူပေါမှုတွေစစဝါကျူးလွန်ခဲ့ကြောင်းခိုင်လုံတဲ့ဆွဆွဲချက်တွေရှိနေတာကြောင့်ကျူးလွန်သူတွေကိုဖော်ထုတ်ပြီးတခက်အရေးယူဖို့လဲအမေရိကန်အစိုးရကိုလွှတ်တော်အမတ်တွေကတိုက်တွန်းထားကြပါတယ
်။တရင်အချင်းချက်ကိုအောင်လွင်ဦးတင်ညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လွှင့်မှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂတ်ဒေပိုင်နာဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။စနေမနေ့6:00နာရီကနေ9:00နာရီထိထုတ်လွှင့်မဲ့အစည်းအဝေးကိုတော့လိုင်းဒိုမီတာ30 40 49 50တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းသောတာရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.